Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American Day 2015 February 28ရက်စနေညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190ဒိုကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့ဆင်းမြတ်ပုံပါရှင်ရုရှားတိုက်ခိုက်ခေါင်းဆောင် Boris Nemtsov အသက်ခံခဲ့ရတဲ့အပေါ်မှာကမ္ဘာခေါင်းဆောင်တွေဝေဖန်အပြစ်တင်နေကြပါတယ်မြန်မာနိုင်ငံကဝိုင်းရဲနိုင်ငံရေးသမားကြီးသခင်တင်မြအသက်62နှစ်မှာကွယ်လွန်သွားပါတယ်ဒီလိုထိတက်ရောက်နေတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာတိုက်ပွဲတွေဖြစ်ခဲ့တဲ့ကူကန်ဒေသလောက်ကန်မြို့အခြေအနေဟာတည်ငြိမ်လာနေပြီလို့မြန်မာတပ်မတော်ကပြောပါတယ
်ရေရေနဲ့ဆိုင်တော့ဟိုလဘရွေးနေတာလေအများကြီးတိုးတက်မှုရှိပါတယ်ဟိုပြန်လာနေတဲ့လူတွေရောအစ်တော်တို့သားတွေရောအများကြီးပြောင်းလာပါပဲ
ကာကွယ်ရေးဦးစီးချုပ်ယုံပြည်သူ့ဆက်ဆံရေးဌာနကဗိုလ်ချုပ်အောင်ရဲဝင်းပြောသွားတာပါဒီအကြောင်းဆက်သွယ်မေးမြန်းချက်နဲ့အတူဘလော့ဂါတွေပြောသမျှမတူတာလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေနဲ့တိုက်ရိုက်လီလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံအလို့သမားတွေရဲ့အခြေခံလုကအနေဆုံးဖြစ်နေရတဲ့ပြဿနာကိုဆွေးနွေးကြမှာပါဒီအစီအစဉ်နဲ့မတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြမွန်နဲ့ကိုအောင်တို့ကကြီးညာလေးပါခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့ရဲမှာအတိုက်ခံခေါင်းဆောင် Boris Nemtsov တောက်ချာနေကအသက်ခံရတဲ့အပေါ်မှာယူကရိန်းသမ္မတ Petro Poroshenko ကအပြစ်တင်လိုက်ပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ရုရှားသမ္မတ Vladimir Putin အပေါ်ဆန္ဒပြကြဖို့တိုက်တွန်းခဲ့ပြီးတဲ့နောက်မှာ Boris Nemtsov အသက်ခံရတာပါ။ Mr. Nemtsov ဟာယူကရိန်းနဲ့ရုရှားကြားကပေါင်းကူတရားဖြစ်တယ်လို့သမ္မတ Poroshenko ကပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားတဲ့သမ္မတ Putin ကိုဆန့်ကျင်ဆန္ဒပြချီတက်ပွဲမှာမော်စကိုမြို့သူမြို့သားတွေပါဝင်ကြဖို့အတွက် Mr. Nemtsov ကရုရှားက Echo Moscow Radio ပေါ်ကနေတိုက်တွန်းပြောကြားခဲ့ပြီးနိုင်ပိုင်းအကြမှာပဲမော်စကိုမြို့လယ်မှာတနက်နေ့ပြစ်ဒဏ်ခံခဲ့ရတာဖြစ်ပါတယ်။အခုလိုမျိုး Mr. Nemtsov အသက်ခံခဲ့ရတဲ့နယ်ပတ်သက်လို့ပြင်သစ်သမ္မတ François Hollande ကသောသားထွက်ကြောင်းထုတ်ဖော်ပြောခဲ့ပြီးတော့အခုတပ်ဖြတ်မှုဟာအမုန်းပွားတပ်ဖြတ်မှုဖြစ်တယ်လို့ပြောခဲ့ပါတယ်။ Mr. Nemtsov ဟာဒီမိုကရေစီဘက်တော်သားတယောက်ဖြစ်တယ်လို့လည်းပြင်သစ်သမ္မတကဆိုခဲ့ပါတယ်။သမ္မတပူတင်ကိုအဓိကဝေဖန်သူတယောက်ဖြစ်တဲ့ Boris Nemtsov ဟာဒုတိယဝန်ကြီးချုပ်ဟောင်းတယောက်ဖြစ်ပါတယ်။ Kremlin နန်းတော်ဘေးကဒီ Moscow မြစ်ပေါ်ဖျက်ဆောက်ထားတဲ့တံတားတစ်ခုပေါ်မှာတောက်ကြနေတုန်းက Boris Nemtsov လမ်းလျှောက်နေစဉ်ကားတစ်စင်းပေါ်ကနေတနက်နဲ့၄ချက်ပြစ်ခတ်တတ်သွားတာဖြစ်တယ်လို့ Russia ပြည်ထောင်စုဝန်ကြီးကပြောပါတယ်။တပ်ဖြတ်မှုပုံစံဟာခြေစားအငှားလူသက်သမားတို့ရဲ့ပုံစံမျိုးလို့ပြသနေပြီးတော့လှုံ့ဆော်ရန်စားတဲ့လှုပ်ရက်ဖြစ်တယ်လို့သမ္မတပူတင်ရဲ့ပြောခွင့်ရသူကဆိုပါတယ်။တပ်ဖြတ်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုရုရှားအစိုးရကကြီးကြပ်လုပ်သွားမယ်လို့လည်းပြောပါတယ်။အခုတပ်ဖြတ်မှုဟာရက်ဆက်တဲ့တပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအပြစ်ကင်တင်ခဲ့ပြီးတော့ဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဖို့အတွက်ကိုလည်းရုရှားကိုတောင်းဆိုထားပါတယ်ရှင်။
ကူလာဆော်ဘိုင်းကရရှိခဲ့တဲ့အပြစ်ခတ်ရစေးသဘောတင်ချက်ကိုရုရှားလိုလာတဲ့ယူကရိန်းခွဲတရေးသမားတွေကချိုးဖောက်နေတယ်လို့သမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုနေစမှာပဲယူကရိန်းအရှေ့ပိုင်းမှာ၃ရက်အတွင်းပထမဆုံးအနေနဲ့တေဆုံးမှုရှိခဲ့တယ်လို့ယူကရိန်းကတောက်ချာနေမှာပြောပါရတယ်။ရုရှားလိုလာတဲ့ခွဲတရေးသမားတွေနဲ့တိုက်ခိုက်မှုအတွင်းအစိုးရတပ်ဖွဲ့ဝင်၃ဦးတေဆုံးပြီး900လောက်ဒဏ်ရာရသွားတယ်လို့ယူကရိန်းစစ်ဘက်ပြောခွင့်ရကပြောပါရတယ်။ဒါဟာအပြစ်ရစေးသဘောတင်ချက်ထိလွယ်ရှလွယ်ဖြစ်နေတဲ့အခြေအနေကိုမီးမောင်းထုတ်ပြနေရလဲဖြစ်ပါတယ်စစ်ဘိုလောင်းတင်နန်းစစ်ပွဲတစ်ခုအတွင်းသမ္မတပက်ထရိုပိုရိုရှန်ကိုကတကယ်လို့ဆက်ပြီးတော့မငြိမ်မသက်ဖြစ်နေမယ်ဆိုရင်ယူကရိန်းရှေ့ပိုင်းကရှေ့တန်းစစ်မျက်နှာမှာလက်နက်ကြီးတွေကိုပြန်ပြီးနေရာချထားဖို့အဆင်သင့်မယ်လို့ပြောပါတယ်ယူကရိန်းစစ်တပ်ဟာဘယ်ချိန်မှပဲဖြစ်ဖြစ်ရန်သူကိုရင်ဆိုင်ဖို့အဆင်သင့်မယ်လို့ဆိုပြီးအပြည့်အသဘောတူညီမှုအရလက်နက်ကြီးတွေကိုပြန်လည်ရုပ်သိမ်းနေစမှာသမ္မတကအခုလိုပြောတာပါတောက်ကြနေတော့ကဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့တယ်လီဖုန်းပြောစမှာယူကရိန်းသမ္မတပိုရိုရှန်ကိုကဥရောပသမဂ္ဂညီငယ်မရှိရထောက်ခံမှုရဖို့ကိုလည်းပြောဆိုခဲ့ပါရခင်ဗျာ
။ဝိုင်းရဲ့နိုင်ငံရေးသမားကြီးတယောက်လည်းဖြစ်မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုမှာအရေးကြီးတဲ့နေရာတွေမှာပါဝင်ခဲ့သူတယောက်လည်းဖြစ်တဲ့သခင်တင်မြဟာဒီကနေ့မနက်ပိုင်းကလူကြီးယောဂါနဲ့ကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်အသက်62နှစ်ရှိပြီဖြစ်တဲ့ဒနုပြူဇာတိသခင်တင်မြဟာမြန်မာနိုင်ငံရေးစက်ကုံမှာအရေးပါတဲ့အဖွဲ့အစည်းတွေရဲ့ထိတ်တဲနေရာတွေမှာတာဝန်ယူခဲ့ဖူးပါတယ်။နေချက်ဆန့်ကျင်ရေးနဲ့လွတ်လပ်ရေးလှုပ်ရှားမှုကာလအတို့ပမာအစည်းအရုံးကနေသခင်ဘွဲခံနိုင်ငံရေးဆက်လုပ်ခဲ့ပြီးတော့ဗမာပြည်ကွန်မြူနတီပါတီ၊အလန်နီကွန်မြူနတီပါတီ၊မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတွေမှဖိုးကော်မတီတာဝန်တွေကိုယူခဲ့ပါတယ်။1988ခုနှစ်လူမှုလှုပ်ရှားမှုကြီးအပြီးကာလမှာလည်းဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကူညီထောက်ခံခဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်း စစ်အစိုးရဥဆောင်ပြုလုပ်တဲ့အမျိုးသားညီလာခံကိုထောက်ခံခဲ့ပြီးနောက်ပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝေဖန်သူတဦးဖြစ်လာပြန်ပါတယ်။ဒါကြောင့်လဲသူ့ရဲ့နိုင်ငံရေးအကြောင်းအသွေးအပြောင်းလဲအမျိုးမျိုးကြောင့်ဝေဖန်မှုတွေခံခဲ့ရပါတယ်။တခင်တင်မြတ်ဟာဖက်စစ်ဒေါ်လာရေးနဲ့လွတ်လပ်ရေးလှုပ်ရှားမှုတွေမှာတော့အရေးပါတဲ့အခန်းကဏ္ဍကနေပြီးတော့လဲပါဝင်ခဲ့သူတယောက်ဖြစ်ပါတယ်။လွတ်လပ်ရေးရပြီးနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်တွင်းအကျဉ်းချတာကိုလဲခံခဲ့ရပါတယ်။1960ပြည့်လွန်နှစ်တွေတုန်းကဒီဖန်စီခံထားရစဉ်အတွင်းထောင်ထဲမှာစတင်ရေးခဲ့တဲ့ဘုံဘဝမှာဖြင့်ဝိထုဟာနိုင်ငံရေးလောကမှာရောစာပေလောကမှာပါထင်ရှားတဲ့နိုင်ငံရေးနောက်ခံဝိထုတအုပ်ဖြစ်လာခဲ့ပါတယ်။1990မှာလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆက်နွယ်ပြီးတော့ထောင်ချခံခဲ့ရပါတယ်။တခင်တင်မြရဲ့ဇာပနာကိုတော့မလ2ရက်နေ့ကျရင်ရေဝေးတုတ်တာမှာပြုလုပ်မယ်လို့သိရပါတယ်ရှင်။
American သမ္မတ Barack Obama က Ebola ရောဂါကူးစက်ပြန့်ပွားမှုတားဆီးရေးလှုပ်ဆောင်နေတဲ့ Liberia ကောင်းဆောင်တွေကိုကြီးကြီးစကားပြောကြားခဲ့ပါတယ်။အနောက် Africa နိုင်ငံတစ်ခုဖြစ်တဲ့ Liberia မှာ Ebola virus ကူးစက်ပြန့်ပွားမှုကိုအဆိုးရွားဆုံးရင်ဆိုင်ခဲ့ရပါတယ်။ရှေ့ဆက်လှုပ်ဆောင်သွားမှာရီအများကြီးရှိနေပြီး Indigenous Guinea နဲ့ Sierra Leone မှာတော့ Liberia မှာလောက်ဒီရောဂါကိုထိန်းချုပ်နိုင်စမ်းမရှိပါဘူး။ဒါပေမဲ့ကျန်းမာရေးလှုပ်သားတွေလူမှုအတိုင်းဝန်ကောင်းဆောင်တွေသမရဆာလီဖ်နဲ့သူအစိုးရဖွဲ့ဝင်တွေဟာခွန်ဆိုင်အားဆိုင်ကြိုးပမ်းခဲ့ကြလို့ဒီတဲ့ဆိုးရွားသွားနိုင်တဲ့အခြေအနေကိုထိန်းချုပ်ထားနိုင်ခဲ့တယ်လို့သမရဥပမာကပြောပါရတယ်။တောက်ကြောင်လေးကအင်ဗီရိုမှာတွေ့ဆုံမှုအတွင် Liberia သမရ Alan Johnson Sirleaf ကလည်း Liberia ကိုအမြဲကူညီနေတဲ့ American ပြည်ထောင်စုကိုကျေးဇူးတင်ကြောင်းပြောပါရတယ်။ဒေတာရင်းတခြားနိုင်ငံတွေမှာ Ebola ရောဂါဖြစ်ပွားနေသေးသေး Liberia မှာ NDR ရှိနေနိုင်သေးပဲဆိုတာကိုလည်းသမရ Sirleaf ကထောက်ပြပြောဆိုသွားပါရတယ်။ Guinea Liberia Sierra Leone မှာ Ebola ရောဂါကူးစက်ခံရသူ2400လောက်ရှိပြီးအဲ့ဒီထက်က9600လောက်ဟာသေဆုံးခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကသတင်းထုတ်ပြန်ထားပါရခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်American ပြည်ထောင်စုအမြင့်မြင့်လုံခြုံရေးဌာနအတွက်သတင်းတစ်ပတ်စာအသုံးစေးကို Congress လွှတ်တော်ကအတည်ပြုပေးခဲ့တဲ့အတွက်အမြင့်မြင့်လုံခြုံရေးဌာနရဲ့လုပ်ငန်းတွေအ ਨੇ ဆုံးတစ်ပတ်တော့ဆက်လက်လက်ပတ်နေနိုင်မှာဖြစ်ပါတယ်။အကြံဖတ်မှုတံမြန်ရေးအတွက်ဒီဌာနဟာအရေးပါတဲ့ဌာနတစ်ခုဖြစ်ပါတယ်။တစ်ပတ်စာအသုံးစေးဆက်ပေးရေးဥပဒေချမ်းကိုတောက်ကြနေတော့ကစီနေထက်လွှတ်တော်ကအတည်ပြုခဲ့ပြီးမကြခင်မှာပဲအောက်လွှတ်တော်မှလည်းသုံးပုံနှစ်ပုံပဲအများစုနဲ့ထောက်ခံခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာဥပဒေအတည်ဖြစ်အောင်လို့သမ္မတ Barack Obama ကအင်ဗျူရောမှာလက်မှတ်ထိုးပေးခဲ့ပါတယ်။အမိမြေလုံခြုံရေးဌာနအသုံးစိတ်နဲ့ပတ်သက်လို့နောက်ဆုံးသတ်မှတ်ရထပ်ကုံသွားရင်ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့သဘောထားကွဲမှုတွေကိုလွှတ်တော်ထဲမှာဆွေးနွေးဖို့အတွက်သတင်းတစ်ပတ်အချိန်ရသွားပါတယ်။နေဆက်လုံခြုံရေးအဆောင်တွေ၊လေစိတ်တွေနဲ့ကံယူရန်ဆောင်တပ်ဖွဲ့ဝင်တွေပါဝင်တဲ့အမိမြေလုံခြုံရေးဌာနဝန်ထမ်းတွေအတွေ့အသုံးစိတ်ပေးထားတဲ့ကာလကိုလွှတ်တော်နှစ်ရက်ကသာအတိမပြုတ်နိုင်ခဲ့ရင်တောက်ကြနေညာတော့ကကုံဆုံးသွားတာဖြစ်ပါတယ်။အဲ့ဒီလိုသာဆိုရင်တော့ဝန်ထမ်း3000လောက်လာစာမဲ့ခွင့်ယူရမှာဖြစ်ပြီးတော့2000-4000လောက်ဟာလှုပ်ခလာစာရကြမှာမဟုတ်ပါဘူး။အမိမြေလုံခြုံရေးဌာနအတွက်တစ်နှစ်စာအသုံးစရိတ်ဘတ်ဂျက်နဲ့ပတ်သက်လို့လွှတ်တော်ထဲမှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားမှာသဘောမတူနိုင်ကြသေးဘူးဖြစ်နေပါတယ်ရှင်။
ဝါရှင်တန်ကဒုတိယကြိမ်ဆွေးနွေးပွဲအတွင်းတူးတက်မှုရှိခဲ့တယ်လို့အမေရိကန်နဲ့ကျူဘာရာရှိတွေကပြောပါရတယ်။ဆွေးစုနဲ့ငားနဲ့ကြားဆက်ဆံမရှိကြပြီးနောက်ဝါရှင်တန်နဲ့ဟာဗနာမှာတန်ယုံတွေပြန်လည်ဖွင့်လှစ်ဖို့ဖြစ်နိုင်ခြေတွေကိုနှစ်ဖက်အရာရှိတွေကတောက်ကြနေမှာဆွေးနွေးခဲ့ပါရတယ်။ဆွေးနွေးပွဲမှာအကျိုးဖြစ်ထွန်းမှုတွေရှိခဲ့ပြီးပနမားမှာကျင်းပမဲ့အမေရိကခေါင်းဆောင်တွေတွေ့ဆုံကြမဲ့ထိပ်သီးညီလာခံကျင်းပမဲ့ဧပြီလောက်မှာဝါရှင်တန်နဲ့ဟာဗနာမှာတန်ယုံတွေဖွင့်နိုင်လိမ့်မယ်လို့ဆွေးနွေးပွဲကိုဦးဆောင်တက်ရောက်သူအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရောဘတ်တာဂျက်ကပ်ဆင်ကပြောပါရတယ်။တန်ယုံတွေဖွင့်မှုကိစ္စဟာအမေရိကန်နိုင်ငံသားဌာနကကျူဘာကိုအကြမ်းဖက်သမားတွေကိုထောက်ခံတဲ့နိုင်ငံစည်းရင်းကနေပယ်ပြတ်ပေးမလားဆိုတာနဲ့ဆက်ဆက်နေတယ်လို့တောက်ကြနေဆွေးနွေးပွဲမတိုင်ခင်မှာကျူဘာဘက်ကပြောပါတယ်ကျူဘာအဖွဲ့ခေါင်းဆောင်ဂျိုဆဖီနာဖိုင်ဂယ်ကကျူဘာကိုဒီစည်းရင်းကနေပယ်ပြတ်ပေးဖို့ပြောဆိုတာဟာတန်တမန်ဆက်ဆံရေးပြန်စတင်နိုင်ဖို့အတွက်ကြိုတင်သတ်မှတ်ချက်မျိုးတော့မဟုတ်ပါဘူးလို့ဆိုပါတယ်ဒါပေမဲ့ကျူဘာကိုဒီအကြမ်းဖက်သမားထောက်ခံသူနိုင်ငံတွေစည်းရင်းမှာဆက်ထားထားတယ်ဆိုရင်အမေရိကန်နဲ့ကျူဘာပုံမှန်တန်တမန်ဆက်ဆံရေးပြန်စနေပြီဆိုတာကိုတော့ပြောရခက်ပါတယ်လို့ Miss Fighter ကပြောပါတယ်ခင်ဗျာ
Britain ဂျပန်ဆက်ဆံရေးပုံမှန်ခိုင်မြဲစေရေး Innovation is great ဆိုတဲ့လှုပ်ရှားမှုကိုမြှင့်တင်ဖို့အတွက် Britain ဒုတိယမြောက်အင်းရှင်မင်းသား William ဂျပန်နိုင်ငံမှာရောက်ရှိနေပါတယ်။ဗြိတိန်နိုင်ငံကစမ်းသစ်တီထွင်မှုတွေကိုပွဲထုတ်ပြသတဲ့တိုကျိုမြို့တော်ထဲကစာအုပ်ဆိုင်ကြီးတစ်ခုစီကိုတော်ဝင်မင်းသားဝီလျံလာရာကိုလူအများအပြားစောင့်ဆိုင်းနှုတ်ဆက်ခဲ့ကြပါတယ်။စနေနေ့အစောပိုင်းကလည်းဂျပန်အစိုးရအတန်လွှင့်ဌာန NHK စီကိုတွားရောက်လေ့လာစဉ်မှာသူ့ကိုဂေရှာမယ်တွေကကြိုဆိုခဲ့ပါတယ်။အဲဒီမှာတော့မင်းသားဝီလျံဟာဂျပန်စစ်သူကြီးဆာမူရိုင်းတွေဝစ်ဆင်တဲ့ဝစ်ဆုံအပြည့်အစုံကိုဝစ်ဆင်ခဲ့ပါတယ်။စနေနေ့နောက်ပိုင်းမှာတော့ဒီဂျပန်နိုင်ငံမြောက်ပိုင်းကနျူကလ িয়ার ဓာတ်ပေါင်းဖို့ပြဿနာတွေရှိခဲ့တဲ့ဖူကူရှိမားမြို့စီကိုဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အတူတွားရောက်ခဲ့ပါတယ်။တနင်္ဂနွေနေ့ကျရင်တော့ဆူနာမီဒီလိုင်းကြီးတွေရဲ့ဒဏ်ကိုခံထားရတဲ့အီရှင်နိုမာကီမြို့နဲ့အိုနာဂါဝါမြို့တွေစီကိုတွားရောက်မှာဖြစ်ပါတယ်ရှင်။
American သမ္မတ Barack Obama ကလူလက်တန်းစားတွေရဲ့အစီအဝါရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားဆောင်ရွက်မယ်လို့တနင်္ဂနွေချလာကြောင်းပြောဆိုပြီးဒီအလုပ်ကြိုးစားတဲ့ American တွေအားလုံးအတွက်သူတို့လုပ်ငန်းခွင်ကနေအနားယူတဲ့အခါမှာလုံလောက်ပြီးအဆင့်တန်းရှိတဲ့ထောက်ပံ့မှုမျိုးရရှိဖို့အာမခံပြောကြားခဲ့ပါတယ်။အပတ်စဉ်ပြောကြားတဲ့မိန့်ခွန်းတွင်သမ္မတကငွေချေးရင်းနှီးစီမံခန့်ခွဲမှုအကြံပေးလုပ်ကိုင်တဲ့သူတွေအတော်များများဟာသူတို့ဝန်ဆောင်မှုပေးရမယ့်သူတွေရဲ့အကျိုးစီးပွားအတွက်အဓိကထားလုပ်ကိုင်ပေမဲ့တချို့တွေကတော့အချင်းပြတ်လက်စားမှုတွေပွင့်လင်းစွာမပြောတဲ့ဝန်ဆောင်ကားတွေကိုသူတို့ဝန်ဆောင်မှုပေးရတဲ့သူတွေစီဘက်ကနေတစ်ဖက်လက်နဲ့ယူကြပါတယ်။ဒါကြောင့်အမေရိကန်အလုပ်သမားဌာနကိုစီမင်းစည်းကမ်းတွေပြုပြင်ပြောင်းလဲပြီးဒီငွေချေးအကြံပေးတွေအနေနဲ့သူတို့ဝန်ဆောင်မှုပေးရမယ့်လူတွေရဲ့အချိုးစည်းဝါကိုအဓိကထားဖို့အခုတစ်ပတ်အစောပိုင်းမှာပြောကြားခဲ့တာဖြစ်တယ်လို့သမ္မတကဆိုပါတယ်။လူလက်တန်းစားမိသားစုတွေဟာသူတို့တစ်သက်လုံးပင်ပင်မမရှာဖွေခဲ့ရတွေဆုံးရှုံးမဲ့အခြေအနေကိုရင်ဆိုင်ဖို့မဖြစ်နိုင်တာကိုလည်းသမ္မတကထောက်ပြခဲ့ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကအစီရင်ခံခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆံမျက်နှာဖြစ်တဲ့ VOA News bamis.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုနားဆင်ရပါမယ်။တိုက်ပွဲတွေကြောင့်စစ်အုပ်ချုပ်ရေးကျဉ်းသုံးနေတဲ့လောက်ကန်မျိုးအခြေအနေတည်ငြိမ်လာပြီးဒေသခံတွေနဲ့အလို့သမားတွေပြန်ဝင်လာနေပြီလို့မြန်မာတပ်မတော်ဘက်ကပြောဆိုလိုက်ပါတယ်။ကိုကန့်ဒေသတလွှားမှာလည်းစစ်ရေးအခြေအနေတည်ငြိမ်နေပြီးကိုကန့်လက်နက်ကိုင်တပ်ဖွဲ့ဘက်ကလည်းအပြစ်ရရေးဆွေးနွေးဖို့အစဉ်အသင့်ရှိကြောင်းပြောပါတယ်။အခြေအနေအရရက်ကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်။
မြန်မာအစိုးရတပ်တင်တဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တို့ကြောင့်တိုက်ပွဲတွေကြောင့်မလို့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုင်မျိုးကိုရေးပေါ်အခြေအနေကြီးညာပြီးအခုအခါမှာတော့စစ်အုပ်ချုပ်ရေးကျင့်သုံးနေတာပါအခုတော့လောက်ကိုင်ဒေသရဲ့အခြေအနေကစစ်အုပ်ချုပ်ရေးအောက်မှာတည်ငြိမ်စွာပြုလာနေပြီဖြစ်ပြီးဌာနေပြောင်းဝင်လာသူတွေလည်းအတော်များများရှိနေပြီလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံပြည်သူဆက်ဆံရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းက VOA ကိုပြောပါတယ်ကိုကန့်ဒေတာစစ်စင်ရေးအခြေအနေတွေအပေါ်မှာတော့အသေးစိတ်ပြောနိုင်မှာမဟုတ်ဘူးလို့လည်းဗိုလ်ချုပ်အောင်ရဲဝင်းကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဝါတို့ထားရတယ်ဗျာဟိုကျွန်တော်ဒီကနေ့ကျွန်တော်ပြောဦးပါတယ်ဟိုကျွန်တော်တို့ပြီးကြပြီဟိုဒီနေ့ကျွန်တော်ဒီနေ့ထောက်ပြန်တော့မရှိပါဘူးဗျာဟိုကျွန်တော်ပုံမှန်ဒီနေ့ထောက်ပြန်နေတဲ့အချိန်မှာကျွန်တော်ပြောနိုင်တာမှဖြစ်ပါတော့ဗျာ
စစ်အုပ်ချုပ်ရေးအောက်မှာငြိမ်းချမ်းမှုအနေထားလေးသိကြလို့ပါရှင
်ဩအရင်အရင်နဲ့ဆိုင်တော့အများကြီးတိုးတက်ပါတယ်ဒီတိုးတော့ကျွန်တော်တို့ခုနပြောသလိုပေါ့ဟိုလော်ဘယ်မျိုးနေထားလဲအများကြီးတိုးတက်မှုရှိပါတယ်ဟိုပြန်လာနေတဲ့လူတွေရောအရှိတော်ကားတွေရောအများကြီးပြောင်းဝင်လာပါပဲ
ကိုကန့်ဒေတာရင်တိုက်ခိုက်မှုတွေစတင်ပြီးတော့၄ရက်ကြာဖေဖော်ဝါရီလ၁၂ရက်နေ့မှာပုံမှန်144တားမြင့်မိတ်ကိုမြန်မာအစိုးရကထုတ်ခဲ့တာပါဒါပေမဲ့အကြမ်းဖက်မှုတွေကပိုပြီးတော့ကျဲပြန့်လာတာကြောင့်အုပ်ချုပ်ရေးလုပ်ငန်းတွေမထိရောက်တော့ဘူးဆိုပြီးတော့ဖေဖော်ဝါရီလ18ရက်နေ့မှာဖွဲ့စည်းပုံအရကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုင်မျိုးကိုသမရဦးသိန်းစိန်လက်မှတ်နဲ့ရေးပေါ်အခြေအနေကြီးညာထားတာဖြစ်ပါတယ်အရေးပေါ်အခြေအနေအရစေအုပ်ချုပ်ရေးကိုလည်းရက်ပေါင်း90တတ်မှတ်ထားတာမှာဒီကနေ့စနေနေ့အထိစေအုပ်ချုပ်ရေးကျင့်သုံးနေတာသတင်းနှစ်ပတ်ထဲကိုရောက်ရှိလာပြီဖြစ်ပါတယ်။လောက်ကန်မျိုးပါအဝင်ကိုကန့်ဒေတာတဝိုက်မှာတော့စီးရဲအခြေအနေငြိမ်သက်နေတာနှစ်ရက်ရှိသွားပြီဖြစ်ပါတယ်။ကိုကန့်လက်နက်ကိုင်တပ် MNDAA ကတော့မြမတပ်မတော်ရဲ့ထိုးစစ်တွေရက်သွားတာနဲ့တိုက်ပွဲတွေငြိမ်းသွားတာဖြစ်တယ်လို့ပြောဆိုပြီးကိုကန့်လက်နက်ကင်တို့ဘက်ကအပြစ်ရရေးဆွေးနွေးဖို့အစင်းသင့်ရှိနေတဲ့အကြောင်းလဲ MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ
်။ကျွန်တော်အတိအကျဒီတစ်ခါအိမ်ပြန်လာခြင်းဖြစ်ပါတယ်ခင်ဗျ။အဲ့တော့ဆွေးနွေးတာကတော့ကျွန်တော်အချိန်မရွေးပါပဲခင်ဗျ။အဲ့တော့ဒီအတိအကျကတော့ဒီတက်မတော်ဖက်ရပါ။သူတို့ကဆွေးနွေးချင်လားမဆွေးနွေးချင်လားဆိုတာသူတို့ပုံမူတည်ပါတယ်ခင်ဗျ။ကျွန်တော်ချင်တယ်သူတို့တော့အမြဲပြောနေပါတယ်။သူတို့ဒီ UPWC နဲ့ကတော့အမြဲပြောတယ်တဲ့။ဒီကုက MNDAA နော်ပြီးတော့ကျွန်တော်ပါတီပေါ့ကျွန်တော်ဒီအဖွဲ့အစည်းအနေနဲ့က NCCP မှာလည်းကိုယ်စားလှည့်လွတ်ထားတယ် UNFC မှာလည်းအဖွဲ့ဝင်ဖြစ်ပါတယ်ဆိုတာတော့အခောက်အခါပြောဦးပါတယ်ခင်ဗျ ဒီတနိုင်ငံလုံးနဲ့ဟိုပါဟိုကြေကြေဝန်းဝန်းပြောရမှာဆိုရင်နိုင်ငံတော်အဆင့်အထိရတော့ကျွန်တော် NCCC နဲ့ပဲဖြစ်ပါတယ်ပြီးတော့ကျွန်တော်ဒီ UNFC ရဲ့မူအတိုင်းပဲကျွန်တော်လက်ခံပါတယ်ခင်ဗျ
အခုမြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ဖုံချားရှင်ဦးဆောင်တဲ့ကိုကံလက်နက်ကန်တပ်ဖွဲ့ MNDAA ဟာဆိုရင်1988ခုနှစ်နောက်ပိုင်းမြန်မာစစ်အစိုးရနဲ့ပထမဆုံးအပြစ်ခံရစဲခဲ့တဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တစ်ခုဖြစ်ပါတယ်။2009ခုနှစ်မှာစစ်အစိုးရနဲ့မပြေမလည်ဖြစ်ပြီးအပြစ်ရရေးပြက်ပြဲခဲ့ရတာလည်းဖြစ်ပါတယ်။ကိုကံလက်နက်ကန်တပ်ဖက်ကတော့အရင်အပြစ်ခံရစဲခဲ့တာကိုထောက်ထားပြီးပြန်လည်ဆွေးနွေးကြဖို့သမရဦးသိန်းစိန်ထံကိုဖုံချရှင်ကအိတ်ဖွင့်ပေးစာတစ်စောင်လဲပေးပို့ခဲ့ပေမဲ့မြန်မာအစိုးရဘက်ကတော့တစုံတရာတုံ့ပြန်ခဲ့တာမရှိပါဘူးအခုလက်ရှိကိုကံဒေသတိုက်ပွဲတွေရက်ပိုင်းငြိမ်သက်သွားပြီမဲ့လဲနှစ်ဖက်တပ်တို့ကြားမှာတင်းမာမှုလျော့သွားတဲ့အနေအထားတော့မဟုတ်သေးဘူးလို့လဲကိုကံလက်နက်ကန်တပ်ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ်ကိုကန့်ဒေတာဘက်မှာစီးရဲတင်းမာနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့နယ်ပန်းစေးဒေတာဘက်မှာလည်းဒီလ25ရက်နေ့ကစလို့မိနစ်28ရက်နေ့အထိ3ရက်ကြာတိုက်ပွဲတွေဖြစ်ခဲ့ပါတယ
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီအမေရိကန်တန်ရဲ့စနေညအစီအစဉ်တွေကိုတော်ရရှိနေကြားနေရတာပါခင်ဗျာအခုလှည့်ကြတာကဘလော့ဂါတွေပြောသမျှအစီအစဉ်ပဲဖြစ်ပါတယ်မဆုမြတ်မွန်ကတင်ဆက်မှာပါ
မဆွေမွေဖုန်းတစ်လုံးနဲ့ဘာတွေများလှုပ်ရှုပ်နေတာတော့
မရ Snapchat နေတာလေကိုသားညုံရဲ့ဘာအကြောင်းတွေလူပြောများနေလဲဆိုတာကိုမသိလိုက်ပဲခင်းနောက်ကြသွားမှာစိုးလို့လေ
Oh Snapchat Discover လုံးနေတာပေါ့လေဒါဆိုရင်လေကြည့်ကြည့်တော်ကြရင်အလိုလိုပျောက်သွားလို့ခင်မမိလိုက်ပဲနေအောင်မယ
်ဟုတ်ပါအခုခေတ်ကခေတ်စားတဲ့ဟာတွေကပြောင်းပြောင်းသွားတာမြန်လုံးလို့အမိလိုက်နေရတယ်အခုလဲကြည့်လေဒီအမေရိကလူငယ်တွေကြားမှာ Twitter တို့ Instagram တို့ထက်ကိုဓာတ်ပုံ message ပို့တဲ့ Snapchat ဆိုတဲ့ application ကအသုံးများနေပြန်တယ်လက်ရှိရှိနေတဲ့တခြား message ပို့တဲ့ app တွေထက်ကိုကိုယ့်ရဲ့လက်ကင်ဖုန်းနဲ့ဓာတ်ပုံကိုချက်ချင်းရိုက်ဓာတ်ပုံအကြောင်းပေါ်လွင်စေတဲ့စာတို့လေးကိုဓာတ်ပုံပေါ်မှာရေးပြီးတော့ချက်ချင်းပို့နိုင်တော့ Snapchat ကိုသုံးတာ trend ဖြစ်နေကြတယ်လေ
ပို့ထူတာကအဲ့ဒီပို့လိုက်တဲ့ဓာတ်ပုံကသတ်မှတ်ထားတဲ့အချိန်တွင်းမှာပဲလူလူပျောက်သွားတော့တငယ်ချင်းတွေချင်းချင်းကြားမှာပျော်ပျော်နှောက်နှောက်မြုပ်ကြပြီးတော့ရိုက်ထားတဲ့ပုံတွေတခြားကိုပြန်သွားမှာတိတ်ဆိုးရင်စရာမရှိဘူးမဟုတ်လားဗျ
ကိုကဓာတ်ပုံ message ပို့ရမယ်ဆိုလို့ရှိရင်ပို့တဲ့သူကိုဘလောက်ကြာကြာမြင်စေချင်တယ်လဲဆိုတာရွေးရတာတစ်စက္ကန့်ကနေပြီးတော့10စက္ကန့်အတွင်းမှာရွေးနိုင်တယ်ဥမာ3စက္ကန့်လို့ရွေးလိုက်လို့ရှိရင်အဲ့ဒီဓာတ်ပုံကြည့်နေတဲ့3စက္ကန့်အတွင်းမှာပဲအလိုလိုပျောက်သွားမှာအဲ့ဒါကတော့ကိုကလူရွေးပြီးတော့ပို့တဲ့ဓာတ်ပုံ message မျိုးကိုပြောတာနော်ကိုဘယ်ရောက်နေလဲဘယ်သွားနေလဲဆိုတာကိုဓာတ်ပုံတွေ video တိုလေးတွေလုပ်ပြီးတော့ Snapchat ထဲမှာရှိနေတဲ့တငယ်ချင်းတိုင်းကိုမြင်အောင်တင်ပေးနိုင်တဲ့Snapchat story လိုမျိုးကတော့24နာရီခန့်နဲ့24နာရီပြည့်တော့အဲ့ဒီ post ကလည်းအလိုလိုပျောက်သွားမှာပဲ
ကိုပိုင်လူလက်ခွန်းကြီးခဏခဏချူပေါက်ခံရတဲ့ခင်မှာအချင်းအကန့်အသတ်တွင်းမှာကိုကိုပို့တဲ့ message တွေကအလိုလိုပျောက်သွားတာကိုသုံးတဲ့သူတွေကသဘောကျနေကြတာဗျအခုဆိုလူငယ်တွေက Facebook တို့ Twitter တို့ကိုစိတ်ဝင်စားကြတော့ပဲနဲ့ဒီ Snapchat ကိုပို့သုံးလာတယ်2017ခုနှစ်ကမှ Snapchat ကပေါ်လာတာအခုဒီသုံးတဲ့သူကတန်း200ရောက်ရှိနေပြီတဲ့အသုံးအများဆုံးကစေချော်သက်တွေဆိုပဲဗျ
ဆယ်ကျော်သက်တွေတက္ကသိုလ်ကောလိပ်ចောင်းသူចောင်းသားတွေမိတ်ဆွေတငယ်ချင်းတွေများတဲ့သူတွေ Snapchat သုံးနေကြတာအဆုံးပါပဲကျွန်တော်တို့လို IT စိတ်ဝင်စားတဲ့သူတွေလည်းသုံးနေကြတာပဲကိုသားညုံရဲ့မကြခင်အနာဂတ်မှာတော့ Snapchat သုံးတဲ့သူတွေပိုတော့များလာအောင်မယ်လို့ IT လောကမှာခန့်မှန်းနေကြတယ်ရှင
်လူငယ်တွေသုံးတာများပြီဆိုရင်အဲ့ဒါကအလိုလိုကိုလူသိများနေမဲ့ကြီးလာတာပဲမဟုတ်လားဗျအခုပဲကြည့်လေ CNN တို့ National Geographic တို့လိုမျိုးမီဒီယာလုပ်ငန်းကြီးတွေတောင်မှ Snapchat မှာသူတို့ရဲ့သတင်းတွေအစီအစဉ်တွေကိုတင်နေပြီလေ
အခု2015 January လကမှစခဲ့တဲ့ဒီ Snapchat ရဲ့ Discover ဆိုတဲ့ feature တစ်ကသတင်းတွေအစီအစဉ်တွေကို24နာရီတခါအစ်စ်ပြောင်းတင်ပေးနေတာပါ။အဲ့ဒီ Snapchat Discover မှာသတင်းမီဒီယာ channel တွေအများကြီးပဲစောစောကကိုသားညုံပြောတဲ့ CNN နဲ့ National Geographic အပြင် Yahoo News တို့နောက် People Magazine, Daily Mail သတင်းစာ, Comedy Central ဟာတာရုပ်သံ channel, နောက် Cosmopolitan Fashion Magazine, ESPN အားကစားရုပ်သံ channel နောက်အစားအသောက်တွေကိုအဓိကပြတဲ့ Food Network ရုပ်သံ channel တို့လည်းအဲ့ဒီ Snapchat နဲ့ချိတ်ဆက်ပြီးတော့သူတို့ရဲ့သတင်းတွေအစီအစဉ်တွေကို Snapchat သုံးတဲ့သူတွေကြည့်လို့ရအောင်လို့တင်ပေးနေပါတယ်။တခုရှိတာဒီနေ့တင်တဲ့အစီအစဉ်က24နာရီပဲခန့်တဲ့အတွက်နောက်တနေ့24နာရီကျော်ရင်တော့မရှိတော့ဘူး။နောက်ထပ်အစီအစဉ်သစ်တွေကအစားထိုးသွားပြီလေ။
လူမကူရတွေကြားမှာအာယုံများနေကြတဲ့မျိုးဆက်သစ်လူငယ်တွေကသတင်းတွေကိုသိပြီးတော့အာယုံမဆိုင်ကြတော့ဘူးမဟုတ်လားဗျ။အဲဒါကြောင့်မလို့ Snapchat ကကဘာမှာဖြစ်နေတာတွေလူငယ်တွေမျက်ခြေမပြအောင်လို့အခုဒီ Discover ဆိုတဲ့ feature အသစ်ကိုလုပ်ခဲ့တာတဲ့1980ပြည့်လွန်ပိုင်းကနေပြီးတော့တက်ကရစ် 2000 ပြည့်လွန်နှစ်စောပိုင်းတွေမှာမွေးကြတဲ့ Millennial မျိုးဆက်တွေအတွက်ကလူမှုကွန်ရက်တွေပေါ်မှာသတင်းတွေတဲ့တခြားသူတို့စိတ်ဝင်စားတဲ့ကိစ္စတွေနဲ့အချိန်ကုန်နေကြတာကြောင့်မလို့သူတို့အာယုံဆိုင်မှုရအောင်လို့ဒီလိုပဲကြိုးစားရတော့မယ်ဆိုပြီးတော့ USA Today သတင်းစာရဲ့ College ဆိုတဲ့ကဏ္ဍမှာဆောင်းပါးရေးထားပါတယ
်။သတင်းမီဒီယာလုပ်ငန်းကြီးတွေအတွက်ကလည်းလူငယ်တွေရဲ့စိတ်ဝင်စားမှုရတယ်ဆိုရင်နောက်ဆက်တွဲအကျိုးအမြတ်တွေကများတယ်မလား။အဲဒါကြောင့်လူငယ်တွေအကြိုက်လူငယ်တွေအသုံးများတဲ့လူမှုကွန်ရက်တွေနောက်ကိုလိုက်နေကြရတယ်လေ။ခုခေတ်လူငယ်တွေကတခုခုအပေါ်ကြာကြာအာယုံမဆိုင်ရှင်ကြတော့မြန်မြန်နဲ့လွယ်လွယ်ခဏလေးအတွင်းမှာသူတို့ကိုဖန်ဆားလိုက်နိုင်မဲ့သတင်းတင်ပြမှုမျိုးတွေကိုလှုပ်လာကြရပြီဆိုတာ Snapchat Discover ကသက်သေပဲကိုသားညိုရဲ့
iStrategy Lab ဆိုတဲ့ digital အကြံပေးအဖွဲ့တစ်ခုကလုပ်တဲ့စစ်တမ်းတစ်ခုမှာ2011ခုနှစ်တည်းကစပြီးတော့ Facebook နဲ့ Twitter ကိုမသုံးတော့တဲ့လူငယ်ပေါင်း3တန်းလောက်ရှိတယ်လို့တွေးခဲ့ရတယ်။လူငယ်တွေကသူတို့ရဲ့မိဘတွေအဖိုးအဖွားတွေသုံးနေကြတဲ့လူမှုကွန်ရက်ကိုမသုံးကျင်ကြတော့ဘူးတဲ့။ဒါကြောင့်မလို့သူတို့နဲ့တက်တူရွယ်တူသုံးနေကြတဲ့ Snapchat ကိုပြောင်းပြီးတော့သုံးလာကြတာလို့ဆိုတယ်။အဲ့ဒီလိုအခြေအနေမှာပဲ Snapchat ကသတင်းမီဒီယာတွေအတွက်ကိုနေရာလုပေးလိုက်တော့မီဒီယာလုပ်ငန်းကြီးကြီးငယ်ငယ်ကလည်းနောက်ကျမကြံခဲ့ရလေအောင် Snapchat ရဲ့ Discover မှာပါဝင်ချိတ်ဆက်နေကြတယ်လို့ online ဆောင်းပါးရှင်တွေကသုံးသပ်နေပါတယ်
။တခြားမကြည့်နဲ့လေအဆိုရာမက်ဒေါနာကိုပဲကြည့်သူ့ရဲ့ album ခွေအစ်စ်ထဲက Living for Love ဆိုတဲ့သချင်း MDV နဲ့ဒီသချင်း video ရိုက်တော့ပုံတွေကို Snapchat ပေါ်မှာတင်ခဲ့တာကိုသားညိုရဲ့ဒီ Snapchat Discover ကိုစတင်မိတ်ဆက်ခဲ့ပြီးတဲ့နောက်မှာပထမဆုံးတင်လိုက်တဲ့သချင်း video ပဲလေမက်ဒေါနာကအခွေအစ်စ်ကိုဒီနှစ် March လမှာထုတ်ဖို့စီစဉ်ထားတာဒါပေမဲ့အဲ့ဒီခွေတွေကသချင်းတချို့ online ပေါ်မှာပေါက်ကြားခဲ့တယ်အဲ့လိုမျိုးပေါက်ကြားခဲ့ပြီးတဲ့နောက်မှာအခုလိုသူ့ရဲ့သချင်း video Snapchat သုံးတဲ့သူတွေအတွက်မျှဝေခဲ့တာပဲ
ဂီတလောကမှာကြော်ကြားနေတာနှစ်20ကြော်နေပြီဆိုတော့လေသူ့ရဲ့ကြော်ကြားမှုကိုခုခေတ်လူငယ်တွေကြားဆက်ရှိနေအောင်လို့ကြိုးစားတာလို့ဘလော့ဂါတချို့ကရေးကြတယ်လေတချို့ကလည်းဒီကိစ္စမှာမက်ဒေါနာဒက်ကို Snapchat ကပိုအမျက်ထွက်လိမ့်မယ်လို့ပြောကြတယ
် gigalom.com ဆိုတဲ့နည်းပညာဆိုင်ရာ website ကစောင်းပါတစ်ခုမှပြောထားတယ်လို့ပေါ့ Snapchat application ကမီဒီယာအတွက်အရေးပါလာလိမ့်မယ်လို့လွန်ခဲ့တဲ့6လလောက်တုန်းကပြောရင်ခွက်ထိုးခွက်လန်ရေးစရာဖြစ်ပါလိမ့်မယ်တဲ့အခုအချိန်မှာတော့သူကအပြည့်အဝကိုမီဒီယာပလက်ဖောင်းတစ်ခုအဖြစ်ရပ်တည်နေပါပြီလို့သုံးသပ်ရေးထားတယ်လေ
။ဓာတ်ပုံတွေကိုစိတ်ချလက်ချနဲ့ပြန်လည်ပို့ပေးနိုင်ဖို့စခဲ့တဲ့ app တစ်ခုက CNN လို့မီဒီယာလုပ်ငန်းကြီးတွေနဲ့တွဲပြီးတော့သတင်းတွေကိုချိတ်ဆက်တင်ပြနေပြီဆိုတော့လေအဲ့လိုမျိုးပြောရအောင်ပါဗောဗျာ
။ Snapchat ကို Facebook ကဒေါ်လာ3ဘီလီယံနဲ့ဝယ်ဖို့ကန့်လန့်နေတဲ့အဲ့ဒါကို Snapchat ကပယ်ချခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်လာသေးတယ်မလား။အခုအချိန်မှာတော့ Snapchat ရဲ့တန်ဖိုးကဒေါ်လာ10ဘီလီယံလောက်ရှိနေပြီလို့သုံးသပ်ခန့်မှန်းကြပါရဲ့ရှင်။
မဆူမြန်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပဲဖြစ်ပါတယ်။အခုတော့ Golden Links Media ကမညညူလင်တင်ဆက်မဲ့မတူတာလေးတွေအစီအစဉ်မှာလမ်းဘေးဈေးဆိုင်တွေရဲ့မတူတာတွေကိုနှားဆင်ရပါမယ်။
မင်္ဂလာပါရှင်ဒီတစ်ပတ်တော့ရန်ကုန်မြို့ရဲ့လမ်းမေးတွေမှာတွေ့မြင်ကြရတဲ့အခုလိုလမ်းမေးစားသောက်ဆိုင်လေးတွေနဲ့ပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုရှုစားနာဆင်ကြအောင်ပါပါရန်ကုန်မြို့ရဲ့ကားလမ်းလူသွားလမ်းလမ်းတော်တော်များများရဲ့ဘေးတွေမှာအများစုနေရာယူထားထက်တာကတော့အစားအသောက်မျိုးစုံရောင်းချတဲ့လမ်းမေးစားသောက်ဆိုင်လေးတွေပဲဖြစ်ပါတယ်ဆိုင်အမိုးမပါခုံလေးတွေခင်းပြီးရောင်းနေကြတဲ့ဆိုင်လေးတွေရှိသလိုအမိုးလေးပဲမိုးထားတဲ့ဆိုင်လေးတွေအမိုးအကာပြည့်ပြည့်စုံစုံနဲ့ရောင်းနေတဲ့ဆိုင်လေးတွေတွန်းလဲပေါ်အစားအသောက်တွေတင်ပြီးရောင်းနေတဲ့ဆိုင်လေးတွေစသဖြင့်ပုံစံအမျိုးမျိုးနဲ့လမ်းဘေးစားသောက်ဆိုင်လေးတွေကိုတွေ့နိုင်ကြတာပါတချို့ဆိုင်လေးတွေကမနေ့ပိုင်းတစ်ပိုင်းဒါမှမဟုတ်ညပိုင်းတစ်ပိုင်းပဲရောင်းချတာမျိုးရှိတတ်ပြီးတချို့ဆိုင်တွေကတော့တနေ့ကုန်ရောင်းချတာမျိုးလည်းရှိပါတယ်အခုလိုလမ်းဘေးဆိုင်လေးတွေရဲ့စားသုံးသူအများစုကတော့လက်လုံလက်စားအခြေခံလူတန်းစားတွေဖြစ်ကြပါတယ်ဒီလမ်းမင်းဆိုင်လေးတွေအများစုဟာတရားဝင်မဟုတ်ပဲကိုဖွဲ့တဲ့နေရာဒေသနဲ့သက်ဆိုင်တဲ့မြို့တော်စီပင်သားရာကိုပတ်စံပေးပြီးနားလည်မှုနဲ့ရောင်းချနေကြရတာပါဒါကြောင့်တခါတလေဝင်ရောက်ဖမ်းဆီးခံရတာတွေလည်းရှိတတ်ပါတယ်ဒါပေမဲ့လည်းမနေ့ဝင်ဖမ်းပြီးညနေပြန်ဖွင့်တာမျိုးညဝင်ဖမ်းပြီးမနေ့ပြန်ဖွင့်တာမျိုးဖမ်းတဲ့လူတွေထွက်သွားရင်ချက်ချင်းနောက်ကနေပြန်ဖွင့်တာမျိုးတွေကတော့လမ်းပြေးစားတောက်ဆိုင်လေးတွေရဲ့သဘာဝပါပဲ ဒီလိုစားသောက်ဆိုင်လေးတွေအပေါ်ရန်ကုန်မြို့ကန်တွေရဲ့သဘောထားတွေကရောဘယ်လိုရှိပါလဲ
ကို့ဝင်ငွေပေါ်မှာမူတည်ပြီးတော့ဆုံးပြရတာပေါ့ဒီမှာဦးလေးတို့ကလည်းဝင်ငွေနေတဲ့အခါကျတော့ဟိုမြင့်မြင့်စားသောက်ဆိုင်လေးတော့ကြိုက်တယ်သို့တော့ဒါဒီမှာကြိုက်လို့မကြိုက်နိုင်ဘူးကဲလမ်းပေးရဟာလေးတွေပဲဒီဦးလေးတို့ဝင်ငွေနေကြတော့ဒါလေးတွေကိုမကြိုက်နိုင်ပြီမဲ့လို့ကြိုက်သေးနေရတာ
ကျမမကြိုက်ပါဘူးရှင်အမလို့လဲဆိုတော့ဒီမမြင်နိုင်တဲ့ယောဂဘူးလေးဆိုတာအများကြီးရှိပါတယ်။လမ်းပေးမှာဆိုရင်ဥမာယောဂဘူးလေးရှိတယ်။ဟိုဖုန်နေတဲ့အမြင်ဝင်ပါတယ်။မနေ့ကလူရတရားကိုမတိပဲနဲ့စားသုံးနေတဲ့အတွက်သူတို့မှယောဂတွေအများကြီးဖြစ်ပါတယ်။ဖြစ်တဲ့အတွက်အဲ့ဒီအတွက်ပေါ့နော်ဟိုဒါပေမဲ့လည်းနားတော်အဖင်းရတော့စားနေကြပါတယ်။ဟိုစားနေကြတဲ့အပေါ်မှာကိုယ်နဲ့ဟိုနည်းနည်းပေါ့နော်ယောဂအရင်မဖြစ်မဲ့အစားအစာကိုရွေးပြီးတော့စားတင်ပါတယ်
။ဒီမှာပတ်ဝန်းကျင်မှာရှိတဲ့စင်းစားတွေကြတော့လေလမ်းပေးကကောင်းတဲ့ဟာလားမွေးငါးတပွဲဆိုလေ150 200အဲသမင်းကျော်ဆိုလေအလုဆိုရင် 200 အဲကျက်သားဝက်သားနဲ့ကျုပ်ရုံဆိုလေ400အဲ့တကယ်ဆိုင်ကြီးတွေမှာဆိုရင်အနေလုံး900 800 1000 1100အထိရောင်းနေကြတဲ့ခံတော့မရှိစင်းတဲ့ဒီလမ်းပေးကဆိုင်တွေကိုပဲစားတော့က
ြမစေးပေါ်တော့ကြိုက်လိုက်တာပေါ့နော်ခါကြကောလမ်းကြုံတော့ခါကြဘိုက်စားတော့အရင်စားတဲ့ချိန်ညာတော့ဝင်စားတာရှိတယ်ပေါ့နော်အမို့ပေါ့အဲ့ကြိုက်တာမှာလမ်းပေးစားစားဆိုတာ
ကျွန်တော်နေရာတော့မကြိုက်ဘူးဘာကြောင့်မကြိုက်လဲဆိုတော့ဒီအကာကြအဖုံးအုပ်မရှိသည့်အတွက်တန်ရှိမှုမရှိသည့်အတွက်ကျွန်တော်နေရာတော့မကြိုက်ဘူ
းဘာလဲကြိုက်ပါလဲဘာလို့လဲဟာအင်ဂျီကိုရစစ်တန်းတော့ကိုလိုက်ကြည့်တော့သားမှာမျိုးလဲရောက်ဖွားတော့မသွားနိုင်တော့ကြည့်ဒီမှာတွေ့ရဆိုင်မှာတန့်ရှင်းမှုနဲ့တရားမှုနဲ့တွေ့ရဆိုင်မှာဆိုဖွားတော့သားမှာပဲကြိုက်ပါလေဖွားတော့
ကျွန်တော်နေထားနေရတော့ကျွန်တော်တို့ဟိုမှာစပိုးမှုလုပ်တယ်ဆိုတော့လေဟိုခေါင်းစည်းလိုအပရွန်လိုလက်အိတ်တွေပါတယ်နဲ့တုံးတယ်ပေါ့ဒီလမ်းကြီးတွေပါတယ်ကြတော့ဟိုတချို့ဆိုင်တွေလည်းတန့်တာမျိုးတွေရှိတယ်ပေါ့တချို့ဆိုင်တွေလည်းမတန့်တာတွေရှိတယ်တချို့ဟာတွေကြတော့စားရတော့တာအရှင်ကြီးပါတယ်အဲ့လိုမျိုးလုပ်တာတွေပါတယ်ကြတော့သိပ်ပြီးတော့ဟိုအောင်ကြည့်ပေါ့နော်အချင်းကြီးတွေပါလေကြာသိပ်မတန့်တာတွေပါလေရှိတယ်အဲဥပမာဟိုဝသားတို့ချိုးတို့ပါတို့အဲ့လိုမျိုးတွေကြာတယ်တခါလေးကြာတော့စားပြီးလို့ချင်းတော့အိမ်ပြန်ပိုင်းနာတာမျိုးတွေပါလေရှိတယ်
ကျွန်တော်နေလာကြိုက်တယ်ဗျာကြိုက်ရဆိုလွတ်လွတ်လပ်စားရဗျာဒီစိုင်းဝင်းဆိုတော့ဟိတ်ခါလေးမရှိဘူးအခါကြာတယ်ဗျာအဲ့စားစားလမ်းမစားတော့ကြာမလို့ဒီတစ်ဖြူးနဲ့ဆိုတော့ကောင်းနောက်ပြောစင်းနှုံးပေါ့ဗျာတက်တာတယ်တက်တာဆိုတော့တို့ကဒီခုံလေးပဲချပြီးတော့လွတ်လပ်တာကြာမလို့တို့တိတ်ပဲချဆိုတာမရှိဘူးဗျာအဲ့လေးသဘောကျတယ်
မြန်မာနိုင်ငံရဲ့စေတုတေသနာဦးစီးဌာနကတော့လမ်းမမှာရောင်းချနေတဲ့စားသောက်ဆိုင်တွေမှာဥလန်းချောင်းနဲ့ဝမ်းယောဂါကိုဖြစ်စေတဲ့ယောဂါပိုးတွေကိုတွေ့နေရတယ်ဆိုပြီးဒီနှစ်စာမိုင်းကပဲသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိလမ်းမတွေမှာရောင်းချနေတဲ့စားသောက်တွေကိုစစ်ဆေးကြည့်တဲ့အခါဥလန်းချောင်းပြင်ပယောဂါနဲ့ဝမ်းသွားဓာတွေကိုဖြစ်စေတဲ့ကမ္ဘာပေါ်မှာ1982ခုနှစ်ကစတင်တွေ့ရှိခဲ့တဲ့ eco line ပိုးတွေကို24ရာခိုင်နှုန်းတွေ့ရပြီးပြင်းထန်တဲ့ eco line ပိုးကိုတော့18ရာခိုင်နှုန်းတွေ့ရတယ်လို့တရားဝင်ပြောဆိုခဲ့တာပါဒါအပြင် one shot စီတတ်တဲ့တခြားကူးဆက်တတ်တဲ့ယောဂပိုးတွေကိုလည်းတွေ့ရတယ်လို့ဆိုပါတယ်ဒါရီဟာတန်ရှင်းမှုရှိတဲ့အစာအသောက်တွေအစာအသောက်ပြင်ဆင်သူတွေရဲ့မတန့်ရှင်းမှုတွေရေမတန့်ရှင်းမှုတွေကြောင့်ဖြစ်လာတဲ့ယောဂါပိုးတွေဖြစ်တယ်လို့လည်းသူတွေတီတွေကဆိုပါတယ်ဒီလိုလမ်းမြေစားသောက်ဆိုင်လေးတွေကိုမြန်မာနိုင်ငံလိုဖွံ့ဖြိုးတိုးတက်စေတဲ့ဆင်းရဲတဲ့နိုင်ငံတွေပါမှာကဒီချမ်းသာပြီးတော့ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာလည်းတွေ့ရပါတယ်ဒါပေမဲ့အဲ့ဒီနိုင်ငံတွေမှာကအစာအသောက်တွေတန့်ရှင်းမှုရှိမရှိစားသုံးသူတွေအတွက်အန္တရာယ်ဖြစ်နိုင်မဖြစ်နိုင်ဆိုတာတွေကိုစစ်ဆေးပြီးမှသာရောင်းချခွင့်ပြုတာမို့မြန်မာနိုင်ငံကလမ်းပေးအစာအသောက်တွေနဲ့တော့မတူတာလေးတွေလို့ပဲပြောရမှာပါရှင်ကျမညညလွန်ပ
ါ Golden Links Media ကမညညလွန်တင်ဆက်သွားတဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ကြရတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတ်တချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်လဲ VOA ကိုစာရေးသားဆက်သွင်းနိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့မကြခင်6နိုင်ခွဲနောက်ပိုင်းမှာတိုင်းရိုက်လေးလိုင်းအစီအစဉ်ကိုစတင်တော့မှာမို့စောင့်မျှော်နားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော့ကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့စနေနေ့ညဘက်အစီအစဉ်လေးကိုည10နိုင်အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီဒေတာတွင်းမှာမြန်မာနိုင်ငံကအလို့သမားတွေရဲ့အခြေခံလိုအားကအနည်းဆုံးဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်လို့ထုတ်လုပ်သူမတ်စုမွန်နဲ့အတူကိုသားညွန့်ဦးကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာစနေညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရယ်ခုနကကြီးညာသွားလို့ပါပဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အဓိကအကြောင်းအရာကတော့ဒီအလို့သမားတွေရဲ့အခြေခံလစာတတ်မှတ်ရေးကိစ္စဖြစ်ပါတယ်အခုဒီလပိုင်းရပိုင်းတွေတွင်မှာပဲအလုသမားတွေဆန္ဒပြမှုတွေဖြစ်ပေါ်လာပါတယ်အဓိကတော့သူတို့ရဲ့အခြေခံလစာသတ်မှတ်ရရှိနေတဲ့အခြေအနေပေါ်မှာမကြည်နက်လို့ဖြစ်နေတာပါအဲ့တော့ရန်ကုန်တိုင်းအတွက်မှာတော့လက်တလောဒီရန်ကုန်တိုင်းအစိုးရဘက်ကတာဝန်ရှိသူတွေကလှုပ်ရှင်တဲ့အလုသမားကြားထဲမှာညှိနှိုင်းမှုတွေလုပ်ပေးနေပါတယ်တချို့လည်းပြည်လည်မှုရပါတယ်ပြည်လည်မှုမရပဲဆန္ဒပြမှုတွေလည်းဆက်ရှိနေသေးလည်းဖြစ်ပါတယ်အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးပွဲမှာတော့အလုသမားတွေဘက်ကအမြင်ကိုအဓိကသိရှိနိုင်ဖို့ဆိုပြီးတော့အလုသမားတွေလှုပ်ရှားသူတွေနောက်ဆန္ဒပြအလုသမားတွေကိုအဓိကခေါ်ယူထားပါတယ်ပင်တိုင်းပါဝင်ဆွေးနွေးပြဖို့ဆိုပြီးတော့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့ဥအောင်လင်းဖြစ်ပါတယ်သူကတော့ဒီမြန်မာနိုင်ငံလုံးဆိုင်ရာလူသမားများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဥအောင်လင်းဖြစ်ပါတယ်နောက်တူကတော့လူသမားခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ကမတ်ဤရွှေစင်ညို့ဖြစ်ပါတယ်ခင်ဗျာသူတို့နှစ်ယောက်လုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဥအောင်လင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥအောင်လင်းကြားပါလားခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဥတိုင်းရေခင်ဗျာပါခင်ဗျာ
ဟုတ်ကဲ့ဥအောင်လင်းအခုအခြေခံလစာတတ်မှတ်ရေးကိစ္စပေါ့လူသမားတွေလက်ဆန္ဒပြနေတယ်ဆွေးနွေးညှိနှိုင်းမှုတွေမှာလည်းဥအောင်လင်းတို့ပါဝင်ပတ်သက်နေတယ်ဆိုတော့သိရပါပါတယ်ခင်ဗျာအဲ့တော့ဂျားတဲ့ကအစိုးရကနေပြီးတော့ဝင်ညှိပေးတဲ့အနေအထားနောက်တစ်ဖက်ကလှုပ်ရှင်တွေရဲ့အနေအထားအလားအလာတဲ့အခြေအနေတွေဘယ်လိုရှိလဲညှိနှိုင်းမှုကထိရောက်ရလားအောင်မြင်ရလားလက်ရှိ
သူညှိနှိုင်းမှုရတော့အဆင်ပြေနေပါတယ်သူညှိနှိုင်းမှုရတော့အဆင်မပြေသေးဘဲနဲ့လေကတစ်ကြီးအခြေအနေမှာတော့ဟိုရှိနေတယ်ကျွန်တော်တို့တွေ့နေရပါတယ်ဘာလို့ရောပြဿနာတွေအနေနဲ့ကတော့ဒီအနေဆုံးကဂျင်းငွေနှုံးနှက်တရကိုတော့ဒီအများဆုံးတတ်မှတ်ပေးဖို့လိုနေပါပြီ။ဒီကောင်မတတ်မှတ်ပေးနိုင်သေးခဲ့ဒီကာလမှာတော့ဒီလူသမားပြဿနာတွေအများကြီးကျွန်တော်တို့ရင်ဆိုင်ရအပေါ်ရှိနေပါတယ်။ဟုတ်ကဲ့။
ဟုတ်ကဲ့တချို့နေရာတွေမှာတော့ဒီဆန္ဒပြလူသမားတွေကလက်ခံလိုက်တဲ့လက်ခံနိုင်လောက်တဲ့အတိုင်းအတာကိုအလုပ်ရှင်တွေကပြီးတယ်လို့ကြားပါတယ်ဟုတ်ပါကလား။
ဒီကတော့လည်းဒီတက်နာကိုပြေးလဲဟိုစီစဉ်နေစိတ်နဲ့လက်ခံရတဲ့အခြေအနေမျိုးပဲဖြစ်နေကြပါဘူးကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ဒီအခြေခံလူ့သမားတွေဒီလောကဝင်ငွေကအဆမတန်နေကြနေတဲ့အခြေအနေမှာရှိတယ်။မိသားစုရဲ့တက်ငွေနဲ့မိသားစုရဲ့ဝင်ငွေကအကောင်ကြီးတဲ့အခြေအနေမှာမရှိဘူး။ဒါကြောင့်မို့လို့ဒီလောက်သားတွေရဲ့ဒီလောက်သားစည်းကွက်ပေါ့နော်လောက်သားစည်းကွက်အခြေအနေရလည်းပဲကျွန်တော်တို့နိုင်ငံလီဘာဆန်ရက်ကနေကြနေတယ်။ဒီအခြေအနေတွေမှာမူတည်ပြီးတော့ဒီလူ့သမားတွေရဲ့အဲ့ဒီဒီလူမျိုးဝါကိုဒီလုံးလုံးလုံးတော့တာကွယ်ပြီးနိုင်မယ့်အခြေအနေမျိုးရှိတဲ့ဒီလာကနှုံးနာတရားကတော့ကျွန်တော်တို့မြင့်တင်နေပြီဆိုတဲ့အခြေအနေတစ်ခုကိုတော့ကျွန်တော်တို့လိုချင်တယ်ဒါကလူ့သမားတွေရဲ့အဓိကလိုလားချက်ဖြစ်တယ်ဒီအရောအသက်နိုင်လုံးအများဆုံးကောင်းတဲ့ပေါ်ပြီးဖို့လိုနေပြီဆိုတဲ့ကိစ္စကိုဒါကျွန်တော်တို့တောက်လျှောက်ပေါ့နော်ဒီရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဒါကျွန်တော်တို့ဒီရန်ကုန်တိုင်းနဲ့ပတ်သက်ပြီးတော့ဒီအနေဆုံးခချင်းငွေအမကြီးအတွက်ကိုပြီးခဲ့တဲ့ကျွန်တော်တို့ဆယ်ရက်နေ့ကတစ်ချိန်၁၃ရက်နေ့ကတစ်ချိန်ကျွန်တော်တို့ဆင်းနေခဲ့ပါတယ်အဲ့တော့ဒီမှာမုံရီဌာနတာဝန်ရှိသူညာလည်းပါဝင်တယ်နောက်ပြီးတော့ဒီရုံတိုင်းဒေတာရေးဆိုရအဖွဲ့ကိုယ်စားလှယ်တွေနောက်ပြီးတော့ဒီကျွန်တော် UMS CJ နဲ့စက်မှုဆောင်ဥက္ကဋ္ဌတွေပါဝင်ပါတယ်အဲ့တော့ဒီကျွန်တော်တို့73ရက်နေ့မှာတော့ဒီတစ်နေ့ကိုဒီလုပ်ချင်ရှင်းနိုင်ရေးအတွင်းမှာလိုအပ်တာအနည်းဆုံး9000တက်မှတ်ပေးဖို့ ਨੇ ဒီလုပ်ချက်ချင်းနှစ်တူကြီးတက်ပြီးတော့ပေါင်းပေးဖို့ကျွန်တော်တို့အစိုးရသင်ထားခဲ့တာရှိပါတယ်အဲ့တော့ဒီလုပ်ချင်ကိုယ်စားလှယ်များဒါကနေပြီးတော့ဒီစက်မှုဆောင်ဥက္ကဋ္ဌကြီးဦးမြတ်ကျောင်းကနေပြီးတော့ဒီတနေ့၄တောင်ပေါ့နော်ဆက်ပြီးတော့ထားချင်မလားဒီလိုထားချင်မယ်ဆိုလို့ရှိရင်လည်းပဲဟိုဟာဟို6လသို့မဟုတ်9လပေါ့နော်ဒီတိုင်းတာမှာဒီသူ့ဆက်ရုံနဲ့ဘလောက်တိတာဆက်ပြီးလ ည်းပတ်နိုင်မလဲဟိုလည်းပတ်နိုင်တဲ့စေုံတွေဘယ်လောက်ရသွားမလဲဒါကိုရင်းဆုံးဆက်မဲ့ရင်ကောင်းမလားဆိုတဲ့စုပ်ကြီးတဲ့အလေဘက်ဖြစ်ပေါ်လာပါတယ်ဒီချိန်ဒီမှာတော့ကျွန်တော်တို့ဆက်ပြီးတော့အချိန်နှိပ်ပြီးတော့ဆွေးနွေးနေကြလို့ရှိပါသေးတယ်။
ဟုတ်ကဲ့ခဏ4000လို့သတ်မှတ်မဲ့စဉ်းစားချက်ကရန်ကုန်တိုင်းတတိုင်းလုံးမှာရှိတဲ့စက်ရုံအလုပ်ရုံတွေမှာလား
။ဟုတ်ကဲ့ဒါကျွန်တော်တို့ဒီလိုင်းမှာဆုံးမရဥပဒေရင်းနှီးရတဲ့အောင်ဆိုပြီးချက်ဖြစ်ပါလေခင်ဗျာ။ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်မိုက်ဤရွှေစင်ညွတ်ကိုဖိတ်ခေါ်ချင်ပါလေခင်ဗျာမိုက်ရွှေစင်ညွတ်ကြားရမယ်ထင်ပါလေ။အခုနောက်ဥရောင်းလင်းလည်းပြောသွားပါတယ်အခုအစိုးရနေပြီးတော့ဂျာဝင်ညှိနှိုင်းပေးနေတာရှိတယ်အဲ့တော့ညှိနှိုင်းမှုတွေရဲ့အခြေအနေအလားအလာနဲ့ပတ်သက်လို့ဂျင်းနဲ့အာရပွဲရှိလားမတ် issue စဉ်ညို့အမြင်သိချင်ပါလေ
ဆိုးရလင်းပြောရင်တော့ဂျင်းနဲ့အာရပြာမရှိပါဘူးဘာကြောင့်လဲဆိုတော့ဒီအလုသမားဆန္ဒပြမှုတွေဖြစ်လာခဲ့တယ်မဖြစ်ခင်မှာဆက်ပြီးတော့လူသမားတွေကသူ့ရဲ့လူခန့်လာစာတွေမလုံလောက်တဲ့အတွက်ပြောကိုယ်လေးလင်းပြောရင်စာဝတ်လေးမပြေလေဘူးငတ်တဲ့အတွက်ထမင်းနဲ့မမှန်တဲ့အတွက်လောကလာစာကြီးတောင်းလာတဲ့အခါမှာအလုံချင်းကြီးကစစ်စစ်ဆွေးဆွေးညှိနှိုင်းမှုအစဉ်ကိုရောက်မလာတာကိုအစိုးရအနေနဲ့ဖိအားပေးမှုအားနေခဲ့ပါတယ်အဲတကယ်လဲအလုံချင်းကြီးပေါ်ကိုလွှမ်းမိုးနိုင်တဲ့ပြောနိုင်တဲ့ဆိုနိုင်တဲ့အခြေအနေမရှိသေးပါဘူးအဲ့ဒီအတွက်မလိုလားအဖယ်နဲ့အလုံကမာကြီးကဆန္ဒပြတဲ့အစဉ်ကြီးဖြစ်ပေါ်လာတာပါအဲ့တော့ပထမဦးဆုံးလောကလာစာမလုံလောက်လို့လောကမာကြီးကစတင်ပြီးတော့တောင်းဆိုပြီးဆိုကြတဲ့အစိုးရအနေနဲ့ဖြည်းဖြည်းချင်းဝင်ရောက်ပြီးတော့ဆွေးနွေးညှိနှိုင်းပေးဖို့လိုအပ်ပါတယ
်ဟုတ်ကဲ့ပါခင်ဗျ
အချက်ကအခုဟုတ်ကဲ့
ဟုတ်ကဲ့ပြောပါ
နေဆုံးလာတာနေဆုံးလောက်ခလာတာဆိုတော့အနည်းဆုံးခကျူးမှုမဟုတ်ပါဘူးနေဆုံးလောက်ခလာတာပါနေဆုံးလောက်ကမားရဲ့နေဆုံးလောက်ခလာတာဖြစ်တယ်နေဆုံးလောက်ကမားဆိုတာတကယ်စီလဲကျန်တိုက်ဒလဝန်စတဲ့လောက်ကမားရဲ့အတွက်လောက်ခလာတာဖြစ်တဲ့အတွက်ဒါဟာပိုက်ကုံကလေးခံရတာနဲ့တူတယ်အဲ့ဒါအဲ့ချက်အနည်းဆုံးလောက်ကသတ်မှတ်လိုက်ပြီးဆိုအဲ့ချက်လောက်ကမားရဲ့ဟိုပြင့်နေပြီးတော့လောက်ခလာတာဖေးစရာမလိုတော့ဘူးဒါကြောင့်မို့လို့အစိုးရတည့်ရနေနဲ့အမြန်ဆုံးအနည်းဆုံးလာစာသတ်မှတ်ဖို့ minimum wage ကိုအမြန်ဆုံးအဲ့တမတ်တင်ပါလေအမြန်ဆုံးလဲကြိုးစားတင်ပါလေလုပ်ငန်းတစ်ခုမြန်မာနိုင်ငံရဲ့အရွှေပြောင်းချီနေမှာလုပ်ငန်းတစ်ခုကိုအကောင့်ထဲပေါ်မယ်ဆိုရင်တိုက်အားတိုင်းနဲ့အမြန်ဆုံးကြိုးစားရင်တော့အခုလို့လူသမားတို့ဆန္ဒပြပွဲကြီးနောက်တစ်ခုကလှုပ်ရှင်လူသမားတင်းမာလို့ပြန်လဲပြောဆိုနေရတဲ့အခြေအနေကြီးရှိလာမှာမဟုတ်ပါဘူးဒါကြောင့်မို့လို့အစိုးရရဲ့ပါဝင်ဆောင်ရွက်မှုအစိုးရစနစ်ညီနိုင်တဲ့နေရာမှာလိုအပ်ချက်တွေအများကြီးရှိနေတယ်အဓိကကအစိုးရကလုံးလုံးမလုပ်တာမဟုတ်ဘူးလေလှုပ်ရှင်ကိုဆွေးနွေးနိုင်တဲ့အနေအထားကြီးလှုပ်ရှင်တွေကလည်းဒီပုံမှာပူးပေါင်းဆောင်ရွက်မှုအင်အားကျန်းနေနေပါလေလုံးလုံးမရှိတာတော့မဟုတ်ပါဘ
ူးဟုတ်ကဲ့ပါခင်ဗျာမိုက်ရှင်စင်ရှင်စင်ညကျေးဇူးပါခင်ဗျာကျွန်တော်ဒီစနစ်ပွဲအတွက်ဆိုပြီးတော့ဒီအလုသမားနဲ့အလုရှင်ပြဿနာမှာဂျောင်းဝင်ပြီးတော့ညှိနှိုင်းပေးနေတဲ့ဒီရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့အလုသမားရေးဝန်ကြီးဦးစောအေးမောင်ကိုဖိတ်ခေါ်ထားပါလေဒါပေမဲ့ဦးစောအေးမောင်ကအခုအချိန်မှပဲနိုင်ရီးတစ်ခုလည်းရောက်နေတော့သူအနေနဲ့ပြောလို့မရပါဘူးအဲ့တော့ဒီကျွန်တော်ဒီစနစ်ပွဲမတိုင်ခင်မှာသူ့ကိုအတန်ကြိုယူထားရှိပါလေလက်ရှိစနစ်ပွဲအခြေအနေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုသူကအခုလိုရှင်းပြထားပါလေ
ဟုတ်ကဲ့ပါဒီနေ့28ရက်နေ့လ2025ရင်းဒီအငင်းပွားမှုစက်ရုံ9ရုံမှာအလုတမတော်တော်များများအလုံး89ရာခိုင်နှုန်းစုစုပေါင်း9ရုံပေါင်းလိုက်89ရာခိုင်နှုန်းလုပ်ငန်းတွေဝင်နေကြပါပြီကျွန်တော်တို့ costic အထည်ချုပ်စက်ရုံရှိပြီးသားစက်မှုစုံ3မှာဆိုလို့ရှိရင်အလုတမစုစုပေါင်း1926ရောက်ရှိပါတယ်အဲ့ဒီအထဲမှာ948ရာခိုင်အလုတ်ဒီနေ့ဝင်နေပါပြီ23ရက်နေ့လ2025ရင်းဒီမှာကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးအလုသမားကြီးကညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ညှိနှိုင်းဆွေးနွေးပေးတဲ့အတွက်အလုရှင်နဲ့အလုသမား989ဦးကိုကိုစားပြုတဲ့ကိုယ်စားလှယ်များနဲ့စာချုပ်ချုပ်ဆိုနိုင်ခဲ့ပါတယ်။အဲဒါကြောင့်89ရာခိုင်နှုန်းဒီကနေ့အလုဝင်ရောက်နေပြီဖြစ်ပါတယ်။နောက်နံပါတ်2ကြောင်ညေထေချုပ်စိတ်ကိုရှိပြီးသားစစ်မှုဆောင်တက်မှရှိတဲ့ကြောင်ညေထေချုပ်စိတ်ဆိုလို့ရှိရင်ရှိရင်လုသား916ရောက်မှဒီကနေ့မနေ့9နိုင်ခွဲတိ902ရောက်အလုဝင်ပါလေ။အဲ့မှာခွင့်တင်တဲ့လူတွေလည်းရှိပါတယ်အဲ့ဒီဆက်ရုံဆိုလို့ရှိရင်16ရက်2လ2015ရင်းနေမှာအလုကမ916ဦးကိုကိုစားပြုတဲ့အလုကမကိုစီလင်းနဲ့အလုရှင်နဲ့သဘောတူညီမှုကိုလက်မှတ်ရေးထိုးပြီးတော့အခုအလုငိုင်းဝင်ရင်းရောက်ပြီးတော့လက်တက်နေပြီဖြစ်ပါတယ်နောက်နံပါတ်4 Glory ထဲကျုံဆက်ရုံရှိပြီးသားဆက်မှုစုံတက်ဆိုလို့ရှိရင်လည်းရှိရင်းစဲလုသားပေါင်း612ဦးမှာဒီကနေ့413ဦးအလုဝင်ပါတယ်အဲ့ဒါကြောင့်69ရာခိုင်နှုန်းလုံးဝငုံရောက်နေပါပြီ။အဲ့ဒီကိုကူလိုရီဆက်ဆိုလို့ရှိရင်23ရက်2လ2015နေ့ကအလုကမ344ကိုကိုစားပြုရဲ့လူကမကိုစီလယ်များနဲ့အလုရှင်များနဲ့ကျွန်တော်တို့အဖွဲ့ကညှိနှိုင်းပေးတဲ့သဘောတူစာချုပ်ထုတ်ဆိုလိုက်နေပါလေ။နောက်တိုင်းဤဌာနချုပ်ဆက်ရုံဆိုင်တာဆက်မှုဆောင်တုံးဆိုလို့ရှိရင်လည်းရှင်ရဲ့အလုကမ1824ယောက်ရှိတာမှာ27ရက်2လ2015ရက်နေ့ကကျွန်တော်တို့အလုကမာကိုယ်စားလှယ်တွေနဲ့အလုရှင်တွေနဲ့သဘောတူညီမှုရအောင်ကျွန်တော်ဖွဲ့ညှိနှိုင်းပေးပြီးတော့သဘောတူစာချုပ်ထုတ်ဆိုလိုက်တဲ့အတွက်ဒီကနေ့1955ဦးအလုဝင်မှာ95ရက်ကံတော့အလုကမာဝင်ရောက်လုပ်လို့မြင်ပြီးဖြစ်ပါတယ်။နောက်ဆုံးအီလန်ဆက်ယူကတော့အလုကမာပေါင်း1050ရှိတာမှာဒီကနေ့
မနေ့ကနေ့ကတော့ညနေ၄:၃၀မိနစ်မှာလေအဲ့လိုတမတုံးစင်းနဲ့၃၀၀ခန့်လုံးဝင်ရောက်ပါတယ်အဲ့ဒီအီလန်ဆက်ရုံကလည်းကျွန်တော်တို့ရမ်းကြီးရတယ်မှာလို့ရှင်နဲ့ထပ်ပြီးတော့ကျွန်တော်တက်နိုင်တော့ဟာတွေကဆွဲစီပေးပါဦးမယ်ငွေကြေးရင်းနှီးမြှုပ်နှံမှုတွေလုပ်တဲ့ခါမှာငွေကြေးကုမ္ပဏီအခုလိုမျိုးထဲချုပ်ဆက်ရုံတွေပဲဖြစ်ဖြစ်တခြားလုပ်ငန်းတွေဖြစ်လာတဲ့ခါမှာအစိုးရန
ကျွန်တော်တို့ကတော့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ အမေတို့လာကတက်မယ်အမျိုးသားကော်မတီကိုကျွန်တော်အစီအစဉ်မှာတင်ထားပါတယ်အဲ့ဒီတိုင်းနေပြည်နယ်အားလုံးကအစီအစဉ်ခံစားနေပုံမှာလေးလာတုံးသက်ပြီးတော့အမျိုးသားကော်မတီရဲ့ပြည်ထောင်စုစိုးရွားတင်မှာဖြစ်ပါတယ်ပြည်ထောင်စုစိုးရွားလည်းတအားတုံးသက်ပြီးတော့ဒါတက်မှတ်ထုတ်ပြန်မှာဖြစ်ပါတယ်ဟု
တ်ကဲ့ဒါကတော့ဒီရန်ကုန်တိုင်းအစိုးရဖွဲ့ရဲ့ဝန်ကြီးဦးစောအီမောင်ပြောသွားတာပါခင်ဗျာအဲ့တော့ဦးအောင်လင်းကိုကျွန်တော်အဲ့ဒါနဲ့ပတ်သက်လို့မေးချင်ပါတယ်ခုနကသူပြောသွားတဲ့ချက်ကနှစ်ချက်ရှိပါတယ်ပထမချက်ကတော့ဒီအလို့သမားတွေဆန္ဒပြမှုအခြေအနေနောက်ဒုတိယချက်ကနေဆုံးလာတာတတ်မှတ်ရေးနိုင်ငံတော်ဆင်ဆောင်ရမှုပေါ့ကျွန်တော်ပထမချက်ကိုမေးချင်ပါတယ်ခုနကသူပြောသွားတဲ့ချက်မှာအလို့သမားတွေနဲ့လှုပ်ရှင်ကြပြဿနာမှာသူတို့ဂျောင်းဝင်ညှိနှိုင်းပြီးတာအခြေအနေတော်တော်များများအောင်မြင်ပြီးတော့အလို့သမားတွေသူကတော့အချက်လက်တွေကိုပြောသွားပါတယ်ဒီအလို့ခွင့်နဲ့ပြန်ဝင်နေကြပြီလို့ပြောကြသွားပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့ဦးအောင်လင်းဘာများပြောလို့ပါလဲ
ဒီညီနိုင်မှုမှာတော့ဒီကကြတဲ့အချိန်တွေတက်ဆိုတော့ကျွန်တော်တို့ကဒီလှုပ်ရှင်ညုံမောင်းထိုးပြကြနေဗျ။ပြဿနာတစ်ခုကိုညီနိုင်ဆွေးနွေးရေးဆိုတဲ့ပုံစံတစ်ခုကိုတာမထားဖို့လိုပါတယ်။ဒီကမ္ဘာတွေပထမဆက်ပြီးတော့ဒီတောင်းဆိုစဉ်ကာလမှာညီနိုင်ဆွေးနွေးမှုကိုတာမထားလေးစားပြီးတော့အတိအမှတ်ပြုရပါလိမ့်မယ်။ဒီမှာအတိအမှတ်ပြုမှုတွေအားလုံးရခင်ဗျ။အဲတော့ဒီလူကမ္ဘာတွေကနောက်ပိုင်းမှာဒီအတိအမှတ်မပြုဘူးငါပြလှုပ်ခံရတယ်ဆိုတဲ့အချိန်တွေမှာဘယ်လိုဥတည်လာတယ်လဲဆိုတော့ဒီလိုပြောင်းမှရမယ်ဆိုရင်နိုင်ငံမျိုးဥတည်လာတယ်ဒါတွေကိုလှုပ်ရှင်တွေကအသင်ပေးသလိုဖြစ်တယ်ဗျဒီလိုကဒီလိုဖြစ်ရမှာမဟုတ်ဘူးတပိတ်ဆိုရလူကမာကြီးရဲ့နောက်ဆုံးလက်နဲ့ဗျအဲဒီနောက်ဆုံးလက်နဲ့ကိုခိုင်ဆွဲတယ်ဆိုတဲ့အခြေအနေမျိုးကြည့်ရအောင်ဒါကလှုပ်ရှင်တွေကတွန်းပို့တယ်လို့ဆိုတဲ့နေသားတစ်ခုကိုကျွန်တော်တို့တွန်းတက်လို့ရတယ်ဗျပြဿနာရဲ့အခြေအနေတစ်ခုပေါ်ပါလေနောက်ဆုံးတော့ဒီမှာတပိတ်ပေါက်ပြီးဆိုတဲ့ကာလမှာလူကမာကြီးပဲပုံမူပြီးနင်းလာတယ်ဗျဘာကြောင့်လဲဆိုတော့လူကလုံးပြပါတပိတ်ပေါက်ပြီးဆိုတဲ့လူကမာကဒီဒီလိုနေတဲ့ကာလအတွင်းမှာလူကလာတဲ့ခံစားခွင့်မရှိပါဘူးကြာ။ဒီလူသမားတွေကဘောကနေရင်းပြီးတော့သူတို့ရပ်ပိုင်ခွင့်ရှိတဲ့ကိစ္စတခုကိုတိုက်ပွဲဝင်ရတဲ့အချိန်တခုအထိကိုရောက်သွားတယ်။ဒီလိုရောက်သွားတဲ့အချိန်တွေမှာလို့ရှိရင်အများကြီးတာဝန်ရှိတယ်လို့ကျွန်တော်တို့ကဟိုသုံးသပ်တယ်ဗျ။ဒီအချင်းမှုကကျွန်တော်တို့တိုင်းမှာတတိယကြီးရဲ့ပုံပြီးထုံးလာလာရင်ကျွန်တော်တို့လူသမားတွေတွေပဲပုံမူပြီးတော့နင်းလာလာဖို့ပဲရှိတယ်ဗျ။ဒါကိုအလေးနဲ့ထားဖို့လိုတယ်။နောက်တစ်ခုကဒီမှာကဒီလုပ်ရှင်တွေပေါ်မှာဒါကျွန်တော်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကြီးပေါ့နော်ဒီအစိုးရတာဝန်ရှိသူအနေနဲ့ပထမပိုင်းမှာဒီအော်လာညောင်းမှုကအလောအနေခဲ့တယ်ကြာနော်ဘာလို့လဲဆိုတော့ဒီမှာရင်းမှုပိုင်းနေပါရင်းမှုပိုင်းနေရလဲတိရောက်ဖို့လိုတယ်ကြာဒီလုံငန်းငယ်ဥတွေနဲ့ပတ်သက်လို့ကျွန်တော်ရှိမှအများကြီးရှိပြီးတာပါဒီဥတွေကကျွန်တော်ဟိုတိုက်တဲ့အနေနဲ့ရောရောက်ဒီဖြစ်စဉ်ရောက်ဒီဖြစ်စဉ်လည်းရှိနေတဲ့ဥတွေနဲ့ကိုသိရဟိုရေးယူဖို့တင်တယ်ကြာအဲဒီလိုပိုင်းနေမှာအစပိုင်းကတော်တော်လေးကိုရဲနေခဲ့တာရှိတယ်ဟုတ်ကဲ
့
ဆိုတဲ့အခါကျတော့လုံရှင်နေအနေနဲ့ဒါဥရေကဟိုဒီမှာတည်ထားပြီးတော့ဒီနေရှင်နွေးမှုတွေကိုမလိုပဲနေလို့ရတယ်ဆိုတဲ့အနေအထားမျိုးတင်းခံတဲ့အတွက်ကြောင့်မလို့နောက်ပိုင်းမှာလုံမတစ်ပိတ်ကြီးဒါအချိန်ဟောင်းမြင့်လာတဲ့သဘောရှိတယ်ဒါဒီကကျွန်တော်လက်ခံပြီးနိုင်ကြအချိန်တွေတခုတော့မဟုတ်ဘူး
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့ပဲကျွန်တော်ဆန္ဒပြလူသမားချုပ်ကိုလီလိုက်ဖို့ဖိတ်ခေါ်ထားပါတယ်ပထမဆုံးမလှလထွေးမလှလထွေးကတော့တော်ဝင်ဖက်နှက်စိတ်ယုံပါပါဆနာပြမှုနဲ့ပတ်သက်ပြီးတော့ညှိနှိုင်းမှုမှာအဆင်ပြေလို့တစုံတရာပြည်လဲလို့အလုတ်ခွင်ပြောင်းဝင်သွားသူတူဖြစ်ပါလေမလလထွေဟုတ်ပါရဲ့လားမလလထွေကဆနာပြမှာပါတယ်အခုအလုတ်ခွင်ပြောင်းဝင်သွားပြီဆိုတာ
မလ
ဟုတ်ကဲ့မလလထွေဘာကြောင့်ဆနာပြမှုကိုပြန်ရုပ်လိုက်တာလဲကိုတောင်းဆိုတာအဆင်ပြေသွားလို့လားဖီးအားတစုံတရာရှိလို့လားတကယ်အဆင်ပြေလို့ဘလူကြောင့်လဲ
ဖီးအားတစုံတရာရှိလို့ပါဘာဖြစ်လို့လဲဆိုတော့သူကအပြင်မှာဆနာပြမယ်ဆိုလို့ရှိရင်လက်မှန်ကြီးကိုအကုန်ဆက်ချမယ်တဲ့ဒါပြီးတော့ဆန္ဒပြနေမယ်ဆိုလို့ရှိရင်လည်းမြို့လာတာရမှာမဟုတ်တော့ဘူးလို့အဲ့ဒီတည်းကကျွန်တော်တို့တောင်းဆိုထားတဲ့ကျင်းနေလိုက်တာပါအဲ့
တော့ကျင်းနေလိုက်ရတယ်ဆိုတာသူတို့ဘက်ကလက်ရုံးမှုတစုံတရာရှိလားသူတို့ဘက်ကတိုးပေးတာရှိလားခုနပြောသွားလို့ဦးစောကြီးမောင်ပြောတယ
်ကျွန်တော်တို့ကနှစ်တောင်းတိုးတောင်းတယ်သူတို့ကတောင်းဆိုထားမှတိုးပေးတယ်အဲ့လိုပဲတိုးပေးထားတယ်အ
ဲ့တော့အပြည့်တော့မရဘူးပေါ့
ဟုတ်ကဲ့အပြည့်တော့မရပါဘူးအ
ဲ့တော့တောင်းဖက်နှက်ဆက်ရုံကမလလထွေတို့ကဘလို့ဆုံး 好给表吧。
好吧，那我再用啊，不要说不行。我那我三楼的，他上三楼过年，他拿了那些钞票，他拿三楼的，我说他拿那些币，他们的那个别家家的，他还没加入，加了没加入？哎，家里面那我都当了，阿拉里面没丢。
那当初要个不留嘞，八星级了，六星级了，不留嘞。
那当都当那年嘛，下半年那时间那时候都当那个，俺们吃的，俺们吃不了的。你们那个可以过年，不要过年嘛，别他，俺老了没有过。
OK。အဲ့တော့လက်တလုံးတော့မလလထွေထူတုံဖနဆိုင်ဝင်အားစနပြသူကလုံးတော့ဒီစနဆနပြဖို့ပြန်ရုပ်လိုက်ပြီပေါ့
ဟုတ်ပါလားပြန်ရုပ်လိုက်ပြီဒါမဲ့လို့ပြောမှာတော့ကျွန်မတို့လုပ်သားတွေကမကျင်နဲ့သေးဘူးမကျင်နဲ့သေးဘူးဆိုတာအဲ့တတိမလင်းမေးသေးသေးကိုလည်းမပေးထားဘူးပေါ်ဒီခွန်လည်းနှစ်ဆမပေးဘူးအဲ့ဒီတော့မကျင်နဲ့တာသူတို့ပေးတဲ့ဟာအခုကသူတို့တိုးပေးတာအခြေခံလစာနဲ့စားသည်နှစ်ခုပဲတိုးပေးတာတောင်းချစ်ဆောင်လေ
ဟုတ်ကဲ့အခြေခံလစာဘယ်လောက်ထိတိုးပေးပါလဲခင်ဗျာ
ဒီကနေ့ကပထမတော့ပေးတာ3200ပဲရှိတယ်အခု1500တိုးပေးပါတယ
်ဟုတ်ကဲ့ပါခင်ဗျအဲ့တော့ဒီအလုတ်ခွင်ပြန်ဝင်တဲ့အခါမှာရောအလုတ်ကင်အလုတ်မထုတ်ခံဘူးတခြားအာမခံချက်တွေပါရောရပါလားဆွေးနွေးတဲ့အခါမှာ
အဲ့လိုအာမခံချက်တော့ရတယ်ဒါပေမဲ့ဆောင်းနဲ့မှာတော့လက်လျောက်ဖိနှိပ်ချုပ်ရမှုတော့ဖြစ်နေတယ်အခုလိုလဲဆိုတော့ဒီနေ့မနေ့တင်ကမှမန်နေဂျာတယောက်ကလာပြောသွားတယ်ဒိုင်းနာတယောက်ကလည်းတန်ရှင်းမလုပ်ဘူးအမိုက်တွေအများပုံနေတယ်လေဘာလို့တန်ရှင်းမလုပ်တာလဲလေလောက်တဲ့လူကိုလည်းဆက်ချင်းထုတ်ပြမယ်လို့ပြောပါတယ
်။ဟုတ်ဒါကတော့အလုတ်ကိစ္စပေါ့ဘလူးဘလူးဘလူးဘလူးတန်ရှင်းမလုပ်ရင်အလုတ်ထုတ်ပြတက်တက်ပဲသူတို့အကြောင်းပြတာလား။ဒါမှမဟုတ်ရှင်ပုံမှန်မဲလား
။ဆဲဟာဝင
်။အလုတ်တန်ရှင်းမလုပ်ရင်ဆိုတာကအရင်တည်းကရောလုံနေရလို့လား။ဒါမှမဟုတ်တက်တက်အကြောင်းပြပြီးတော့တခုခုရေမဲရှာတဲ့သဘောပဲလား။ဒါမှမဟုတ်ပုံမှန်လုံရုပ်စင်အခြေအနေပဲလား
။တန်ရှင်းရကျွန်တော်တို့နိုင်ငံတွေကလုံသားတွေအကုန်လုံးတို့ပါလေ။ဒါပေမဲ့အလုတ်လုပ်တဲ့ချိန်မှာတန်ရှင်းလုပ်ရတာမရှိဘူး။အလုတ်ကဆက်နေနိုင်ပိုင်းနဲ့ဆိုလို့ရှိရင်7နာရီဟို50မှာအလုတ်လို့ဟိုကတန်ရှင်းလောက်ပါလေဆို
ဟုတ်ကဲ့ပါခင်ဗျာမလလထွေးအခုလို့ရှင်းပြပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်နောက်တူဆန္ဒပြသူတူလည်းဖိတ်ခေါ်ကြပါလေအီလန်စိတ်ယုံကပါကိုတူဇော်တဲ့ကိုတူဇော်ကတော့အခုလက်ရှိအထိဆန္ဒပြနေစေဆန္ဒပြတဲ့တပိစကားမှာပဲရှိနေစေဖြစ်ပါတယ်ကိုတူဇော်ဟုတ်ပါရဲ့လား
ဟုတ်ပါတယ်ကျွန်တော်ကအီလန်စိတ်ယုံကလို့တမမဟုတ်ပါဘူးအဲဒီမှာတပိစကားမှာအကူအညီဆောင်ရပေးနေတဲ့သူတယောက်ပါ
ဟုတ်ကဲ့အဲ့တော့ကျွန်တော်မေးချင်တာကအခုအီလန်ဒီတပိတ်အလုတ်သမားကြီးကုညီဆောင်ပေးနေဆိုဘယ်လိုလဲအလုတ်သမားဖွဲ့ရလားကုသူဆိုက
အလုတ်သမားဖွဲ့ရမဟုတ်ဘူးခင်ဗျာကိုမျိုးမင်းမင်းတို့အချင်းကြောက်ခံရတယ်ကိုမျိုးမင်းမင်းတို့ကိုနိုင်ရင်းနေတယ်တကယ်ချင်းအဲသူတို့ကနေဒီမှာတပိတ်မောက်တဲ့ကိစ္စနဲ့ပတ်သက်ပြီးအကူအညီဆောင်ကိုကျွန်တော်ဒီမှာရောက်နေတာလား
ဟုတ်ကဲ့ဘာကြီးကုညီပေးနေတာလဲအလုတ်သမားကြီးက
အဲဘာကြီးကိုညီပေးနေလဲဆိုတော့အခုကျွန်တော်တို့ဒီမှာတပိတ်နဲ့ပတ်သက်ပြီးတော့စာဝင်နေရေးတွေရှိတယ်အဲနောက်တစ်ခုကဒီမှာအလုပ်သမားတွေရဲ့တောင်းဆိုမှုတွေညှိနှိုင်းမှုတွေမှာကျွန်တော်တို့လာတိုင်ပင်တဲ့ကိစ္စတွေကိုလည်းအခုဒီဈေးဆောင်ရနေပါတယ
်ဟုတ်ကဲ့အခုကညှိနှိုင်းအစိုးရကညှိနှိုင်းပေးနေပြီဆိုတော့အလုပ်သမားတွေကဆက်ပြီးတော့ဆန္ဒပြနေကြတဲ့လူတချို့ရှိတယ်လို့ပြောတယ်သူကဘာကိုမကြည်နပ်သေးတာလဲညှိနှိုင်းလို့မအောင်မြင်သေးတာလားညှိနှိုင်းမှုအလားအလာရောအခြေအနေဘယ်လိုရှိလဲ
အဲခုနကဥစော်ရေးမှောင်ကျွန်တော်တို့ဟိုဒီမှာပြောသွားသလိုပါပဲကျွန်တော်တို့ဒီမှာအလုပ်သမားတွေကိုသူယာကိုင်းလုံးနေနဲ့ကျွန်တော်တို့လူဦးရေနဲ့ဝင်သွားတယ်ဆိုတဲ့ကိစ္စတွေရှိပါတယ်အဲအဲ့ဒီဟာတွေကဒါဟာမှန်ကန်မှုမရှိဘူးလို့ကျွန်တော်ဘက်ကအတိလင်းညင်းပါတယ်အဲကျွန်တော်တို့ဒီမှာလည်းအလုပ်သမားတွေတပိတ်ပါတယ်ဒီမှာတပိတ်စကန်ထဲမှာပြောနေတာပါတပိတ်စကန်ကအလုပ်သမားတွေဒီမှာဝိုင်းနှားထောင်နေပါတယ်ဘာကြောင့်လဲဆိုတော့ဒီတပိတ်မပြဘဲနဲ့အထက်ထဲမှာရှိနေတဲ့အလုပ်သမားတွေကိုဥွေးရှိန်ကိုတိုင်ကနေပြီးတော့ဒီမှာအင်တာဗျူးတွေလုပ်ပြီးတော့ဒါရီကိုဂျာကန်တုံးကြီးကတွက်ပြီးတော့ဒါဟိုပွင့်လင်းမြင်နာမှုမရှိဘဲနဲ့တင်ပြသွားတဲ့အချက်တွေဖြစ်တယ်။ဒီမှာအီလန်မြန်မာကဆိုလို့ရှိရင်နောက်ထပ်ဒီမှာအပြင်မှာအလုတ်ပြတပိတ်မှောက်နေတဲ့အလုတ်ကမှ800ကျော်လောက်ရှိတယ်။ Foglody ဆိုလို့ရှိရင်နောက်ထပ်300ကျော်လောက်ရှိတယ်။ Costy ဆိုလို့ရှိရင်320လောက်ရှိပါတယ်။ဒါဟာပြည်လည်မှုမရသေးတဲ့အလုတ်ကမတွေပါ။အဲအထက်ထဲမှာဝင်နေတဲ့အလုတ်ကမတွေကွက်ကွက်ကလေးကိုပြည်လည်မှုရပြီးတော့ဆိုပြီးတော့ကျွန်တော်စာချုပ်တွေချုပ်သွားတဲ့အပေါ်မှာကျွန်တော်တို့အနေနဲ့ကလည်းဒီမှာဟိုဒီကိစ္စနဲ့ပတ်သက်ပြီးတနည်းအားမှာတင်းနာရှင်တွေထုတ်တာရှိပါတယ်
ဟုတ်ကဲ့အဲ့တော့အခုကလာပြီးတော့ညှိနှိုင်းတဲ့လူတွေကကအခုဆန္ဒပြနေတဲ့လူတမိုင်းနဲ့ထပ်ပြီးတော့ညှိနှိုင်းနေသေးလားအဲ့တော့ဆန္ဒဆက်ပြနေတဲ့လူတွေရောအခြေအနေကဘယ်လိုရှိလဲညှိနှိုင်းလို့အဆင်ပြေပါမလား
အဲဆက်ပြီးတော့ညှိနှိုင်းလို့အဆင်ပြေပါမလားဆိုတဲ့အနေအထားမှာကျွန်တော်တို့ကပြည်လည်ဆုံးနီးလန်းအတွက်ညှိနှိုင်းမှုအတွက်အားလုံးပြင်ဆင်ထားတာရှိတယ်ဒါပေမဲ့အစိုးရဘက်ကနေပြီးတော့ညှိနှိုင်းတဲ့အနေအထားမှာအလို့ရှင်အလို့တမိုင်းအစိုးရဆိုပြီးတော့ travel တိုက်ကြည့်ရမယ်အနေအထားရှိတယ်ဒါပေမဲ့အလုပ်သမားတွေကိုအဲ့လိုမညီဘဲနဲ့အစိုးရကအလုပ်သမားတွေပဲညှိနေရတယ်အလုပ်ရှင်ကပြောင်းနေတယ်တကယ်ဒီကိုအလုပ်သမားတွေကတောင်းဆိုမှုကိုဖြည့်ဆည်းပေးမဲ့အလုပ်ရှင်ကပြောင်းနေတယ်အဲ့တော့
အစိုးရကအလုပ်ရှင်ကိုပြေးပြီးတော့ဘယ်လောက်ပေးမလဲလို့မေးလိုက်အလုပ်သမားကိုလာပြီးတော့ဘယ်လောက်ယူမလဲလို့မေးလိုက်နေအစိုးရဂျားပွဲသားပုံစံဖြစ်နေတဲ့အတွက်ကြောင့်ဒီညီနိုင်မှုကပြေးတယ်လိမ့်မယ်လို့ကျွန်တော်မထင်ဘူးအဲ့တော့အစိုးရအနေနဲ့ညီနိုင်မှုအမှန်နဲ့ဆက်ပဲတိုက်ညှိဖို့လိုပါတယ်ဟုတ်ကဲ့ကိုသူဆိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်မတ်အစ်ရွှေစင်ညို့ကိုဖိတ ါမှာအစိုးရနဲ့သူတို့ဆက်ရုပ်ချုပ်ပြီးတော့လှုပ်ရှားကြင်ကြတာရှိပါတယ်မြန်မာနိုင်ငံကိုနိုင်ငံခြားရေးနှိမ့်ညွှန်းနိုင်မှုတွေဒီအထက်စေယုံတွေရောတခြားလူသမားစေယုံတွေရောလာကြတဲ့အခါမှာလုခတက်တာရယ်ဆိုတဲ့ဆွဲဆောင်မှုကလည်းတစ်ချက်အပါဝင်ဖြစ်ပါတယ်အခုလိုလူသမားဆန္ဒပြမှုတွေတိတ်ကြီးလာမယ်ဖြစ်လာမယ်ညှိနှိုင်းရအဆင်မပြေဘူးဆိုလို့ရှိရင်တစ်ဖက်မှာနိုင်ငံခြားရေးနှိမ့်ညွှန်းနိုင်မှုတွေရုပ်သွားမယ်စေယုံတွေရုပ်သွားမယ်ဆိုရင်အလုပ်လက်မဲ့တွေဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေလည်းရှိပါတယ်မတ်ဤရွှေစင်ညွန့်အမြင်သိကြပါတယ်
အဲ့အနေနဲ့ပတ်သက်ပြီးတော့ပြောရလို့ရှင်ယင်းညုံနယ်မှုတွေ investment တွေဖိတ်ခေါ်ရင်မြန်မာပြည်မှာယင်းညုံနယ်မှုလိုအပ်တယ်ဆိုလို့ရှင်မြန်မာအလုပ်သမားတို့ကိုလုံအားကဈေးပိုးလို့လာယင်းညုံနယ်တာမဟုတ်ပဲနဲ့သူတို့အတွက်လည်းအကျိုးမြတ်ရှိရမယ်မြန်မာအလုပ်သမားကလည်းဒီအနေလုပ်ငန်းနဲ့ပတ်သက်ပြီးတော့စေဝါကားဖြစ်နိုင်တဲ့စေတနာမျိုးနဲ့လာမဲ့ဂုဏ်သိက္ခာရှိတဲ့လုပ်ငန်းရှင်တို့ကမြန်မာနိုင်ငံကဖိတ်ခေါ်တင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာအခုလာပြီးယင်းညုံနယ်နေတဲ့ပုံကိုယ်တွေအများစုကသူတို့ကလာမျိုးယင်းညုံနယ်နဲ့ထိုင်ဝမ်ကလာယင်းညုံနယ်နဲ့သူတို့တွေကမြန်မာနိုင်ငံသားတချို့ကိုလည်းတဖိနံပဲခံထားပြီးတော့သူတို့တွေကတကယ်လက်ရှိအစိုးရကိုခုန်ပေးတဲ့နေရာမှာရော့ပါနေတာတွေတွေ့ရတယ်။နောက်ထပ်တစ်ချက်ကဒီမြန်မာနိုင်ငံမှုနဲ့ပတ်သက်ပြီးကြီးကျယ်တဲ့ကုမ္ပဏီပြောမယ်ဆိုတိုတယ်ပေါ့နော်။တိုတယ်ဆိုလို့ရှိရင်ဒါ France ပြင်သစ်ကုမ္ပဏီ။အဲဒီကုမ္ပဏီမြန်မာတို့လက်ရှိအခြေအနေမှာအလုပ်သမားအခွင့်အရေးကိုကြီးကြီးကျယ်ကျယ်ချိုးဖောက်နေတယ်။ကျမတို့သူ့ရဲ့အမှုဆိုကျမတို့ခုံတမာကြီးကောင်စီမှာအဲ sorry ခုံတမာကြီးအစ်စ်မှာမနေရဆိုလို့ရှိရင်ကြားနိုင်ရတယ်။ခုံတမာကြီးကအလုပ်ရှင်ကိုခေါ်တဲ့အခါမှာတိုတယ်ကအလုပ်ရှင်ကမလာဘူး။မလာတဲ့အခါမှာအစိုးရရဲ့အရာရှိမျိုးသမီးကိုကျမကိုယ်တိုင်တော့တွေ့ရတယ်။အဲဒီသူရရဲ့အရာရှိမျိုးသမီးကတော့ဒီလူမျိုးနိုင်ငံကြီးကပေါ့နော်ခုံတမာကြီးအမျိုးသမီးကတော့တော်တော်စူးစမ်းပြီးတော့ဆောင်ရွက်ပေးတယ်။ဒါတချို့နေရာတွေမှာတကယ်လုပ်ပေးနေတာရှိတယ်။အလုပ်ရှင်ကမလာတာ။ဒါဆိုရင်ယင်းလုပ်ငန်းမှုတိုတယ်ဆိုတာကနာမည်ရှိတဲ့ကုမ္ပဏီ။ဒီကုမ္ပဏီမျိုးတော်မှလုံခြုံရေးအလုပ်သမားတွေကိုကိုပါတိုင်ကြီးတွေမပေးဘဲနဲ့ထားတယ်။ပြီးတော့ True Trading True ဆိုတာမြန်မာနိုင်ငံမှာနာမည်ကြီးတဲ့ကုမ္ပဏီ True Trading ဆိုလို့ရှိရင်မကြသေးမီချိန်က True Trading မှာကားမောင်းနေတဲ့ကားသမားတွေကိုလုခလာစာဆိုတော့ short time အပြင်ကိုသဘော၅ဘိန်းတင်မှာကောင်းမောင်းဝေးရမယ်ဆိုလို့အဲ့ဒီမှုပြဿနာလေကျမတို့ဖြေရှင်းပေးရတယ်။ဒါမဲ့ true ကတော့ကျမတို့ကိုယ်တိုင်လာဆွေးနွေးပါဆိုတဲ့အတွက်ကျမတို့တွေကကိုယ်စားလှယ်တယောက်သွားဆွေးနွေးပေးပါတယ်။အဲ့တော့ပြောချင်တာဒါပေမဲ့အပြင်ထွက်လာဘူးအလုပ်သမားတွေကိုဒီပုံစံတိုင်းပဲထားတယ်။အဲ့တော့ပြောချင်တာကယင်းညုံနယ်မှုဆိုတာကမြန်မာပြည်အတွက်အကျိုးမြတ်ဘယ်လောက်ရှိမလဲဆိုတာကစဉ်းစားသင့်တယ်။အစိုးရတည့်ရက်အနေနဲ့ကလူထုအတွက်အလုပ်သမားတို့အတွက်ဒီအလုပ်သမားတွေကနည်းပညာတွေလည်းတက်လာမယ်တကယ်လည်းမြန်မာနိုင်ငံမှာအကျိုးရှိပြီးကုန်ထုတ်စားတိုးတက်လာမယ် GDP တွေတက်ဖို့အတွက်စဉ်းစားရဆိုရင်ဥပဒေကိုလေးစားလိုက်နာမယ်ဂုဏ်သိက္ခာရှိရကုမ္ပဏီတွေကလက်ခံတယ်ဒါကြောင့်မို့လို့မြန်မာနိုင်ငံမှာဆန္ဒပြတဲ့အလုပ်သမားတွေကအဲသောင်းကြီးအချက်တွေတော့ဆန္ဒပြရဆိုရင်ဒီဆန္ဒပြမှုမတိုင်ခင်မှာဥပဒေကြီးကတည်တည်ချာချာဖြည့်ရှင်းပေးဖို့အလို့ရှင်ကိုဘာဖြစ်လို့မခေါ်နိုင်တာလဲအလို့ရှင်ကြီးကမလာဘူးမဆွေးနွေးဘူးဆိုတဲ့ပုံမှာအစိုးရတရက်ကဒီအလို့ရှင်ကိုသူတို့ကကျမပြောရဲဖိအားပေးဖို့မဟုတ်ဘူးအလို့ရှင်ကအလို့ရှင်ရဲ့လုပ်ကမအငင်းပွားမှုပြဿနာဖြည့်ရှင်းဥပဒေကြီးကလာလို့လာရမယ်မလာဘူးဆိုရင်ဒီအလို့ရှင်ကိုရေးဆောင်ရရဒါမျိုးအစိုးရတရက်ကတည်တည်ချာချာမလုပ်နိုင်ရင်တော့အစိုးရရဲ့တွားနေတဲ့လုပ်ငန်းစဉ်ကအရန်အားနေနေပြီအဲ့တော့ကျွန်တော်က investment မလာမှကြောက်နေပြီးတော့ကျွန်တော်တို့လုပ်ကမလူတွေဆန္ဒပြတာကိုပဲစိုးရိမ်ပြီးတော့ဒါကိုအကျဉ်းဖတ်တယ်ဘာညာပြောနေစရာမလိုဘူးအလုပ်သမားဟာသူ့ခွေကိုတိစားချင်နေမှာလုံးဝငတ်ခဲတဲ့အတွက်ဘာရမလဲဆိုတာတောင်းဆိုတာပဲဒါကိုနီးလန်းမှန်အောင်စနစ်ကြအောင်တင်ကြားလေ့ကျင့်ပေးရမှာအစိုးရနဲ့ကျွန်တော်တို့တွေမှာတာဝန်ရှိ
ဟုတ်ကဲ့မတ်ရှူစင်ယိုဟုတ်ကဲ့နည်းနည်းလေးဖြတ်ပြီးပါအ
ားလိုက်မလုပ်ခွင့်နဲ့ investment ကိုပဲကြောက်ပြီးတော့ဒီထဲမှာရှိတဲ့အလုပ်သမားတို့ခွေတောင်းဆိုမှုတွေကိုဖိနှိပ်မယ်ဆိုရင်မြန်မာပြည်မှာကုန်ထုတ်လုပ်မှုစားလဲတိုးတက်လာမှာဖြစ်တယ်လို့ပြောလင်းထားတဲ့ဒီမိုကရေစီလမ်းကြောင်းကိုလည်းဖြောင်းဖြောင်းတန်းတန်းသွားဖို့ကအင်မတန်ခက်ခဲရှိပါတယ
်။ဟုတ်ကဲ့ကျွန်တော်မလလထွေကိုပြန်ပြီးကြည့်ပါမယ်ခုနဆန္ဒပြလို့ကမလလထွေကြားရလားမသိဘူးခင်ဗျာ။ဟုတ်ကဲ့မလလထွေခုနဆန္ဒတွေမပြခင်မှာကိုမလလထွေတို့လူလားချက်ကိုအလုပ်ရှင်နဲ့သွားညှိနှိုင်းတာအလုပ်ရှင်ကိုတောင်းဆိုတာအတွင်းကနေပြီးတော့ကြိုလုပ်ခဲ့တာမျိုးတွေရောရှိပါလား။မလာထွေကြားပါလားခင်ဗျဟယ်လိုမလာထွေဟယ်လိုအာကျွန်တော်လိုင်းကြောက်ပါပါတယ်အဲ့တော့ကျွန်တော်အဒီတော့ရှင်တူကနေပြီးတော့ဒီဆွေးနွေးပွဲအတွက်ဆီပြီးတော့စာပြပို့ထားတာရှိပါတယ်ဥအောင်ရွှေစာလေးကိုညာဝင်းအောင်ဖြတ်ပြပေးပါဦ
းဟုတ်ကဲ့ခင်ဗျယခုဖြစ်နေတဲ့အလုသမားတွေနဲ့ဆက်ယုံအလုသမားဆန္ဒပြမှုတွေဟာရခင်အစိုးရရဲ့
Yaku Luto, a man mingi re, Yakin when you do ye, Punin Mintamu Mashibe, Iyama, Lassa Mujiri, Jau, Pishin Maya, on a KK Gimazwa, Pinidaba, a loyon say on Lungan Shiniha, a man Lujinlo, Lujaraba, Lungan Shinria, through a KK and Mumugo, Gimazwa, Yene Chanti, John Dwin Yabi, Ochiti, Labi Niabare, Ubuma, Lesi Kunyo, Sandy People, Mamma Manomati, who come need to oo. When I come the Okatar Upiobia Lagaro, Laza doing a coni do lame, Leshima, Dalma, the acon yongo, Latonia Lupiovari, a true long ancient is a low dying a shop yajare, now Lodamari, Satane, Luda Yemi, Pumumu, Arnejadi, the Audi, Sumu, Shira Rigale, a keke, Gimazwa, Shinibare.
Okay, Dara Uanshu, a pizza, now do pizza people are Shivare. Makinkin Mule GP, the Japan Timaya, Janawe Papiawame. Nimanga Lumamia, Chigan Laza, Tamate Kamare, Nangata Uye Nizin Luate, now Sato Nitans in Luate, Kunjazi, Poma, Chika Mavare. Ubamatani, Ludu, Luate, Jita, Nalita Suare, Talita, Nayazulushin, Jibuta Lushin, Luachagarin, Tanigu, Lia Pinivare. A tata, Tiju, no Jon Sare, Ludu, a Tessin, Nitan Buddha, Luachetigu, Jonin Siauni net, Dutchabio, Tempiabio, Chigan Biro. Kala Pauzi, Kozenuna Tolushin, Luta Uya Mapimani, Tanita, Luate Zigu, Yamavare, Diauma Chigan Tabido, Talaza, Di Laza Zima, Tulue, Lolo Namuda Mapimni, Luate, Nitaimu, Tuala Mu, Wasasi and Mu Tarigu, Kikala, Pauzine, Shoni, then Wigu, Tasamido, Pombibu, Lua Paris, Udo, Makiki Mu, Yitara Sava, Chano, Uangu, Tanapatalu Nelly, Mijamare, A Ku Nezon Laza, Tama Yiki Sanapatalu, Yangu Daimaro, Kuna Uangu Piodore Tema, A Suapue. တယ်မှာလေဥစ္စာဦးမောင်လေးပြောရတယ်သူညှိနှိုင်းနေကြပါပြီ။နောက်မြို့သားကော်မရှင်ဆင့်ကိုလည်းသူတင်နေပြီးတော့ပြောနေပါတယ်ခင်ဗျာ။အဲ့တော့တသားတဲ့တပြင်းကြီးတဲ့တတ်မှတ်သွားလို့ဖြစ်နိုင်ပါမလား။ဘယ်လိုမျိုးစဉ်းစားချက်ရှိပါလဲ။ဥမာအလုပ်လုပ်လုပ်ငန်းခွင့်ပေါ်မူတည်ပြီးတော့သွားမလား။ပြီးနေတိုင်းအနေထားပေါ်မူတည်ပြီးတော့သွားမလား။ဘယ်လိုစဉ်းစားချက်ရှိပါလဲ။
ဒီကျွန်တော်တို့ဒေတာလိုက်ကိုဟိုအချိန်ခံထားပြီးတော့ဒီတစ်ချက်သွားမလားဒါမှမဟုတ်ဒီလုပ်ငန်းမျိုးစားပေါ်မှာသွားမလားဆိုတဲ့အခြေအနေမျိုးတွေပေါ့နော်ဟိုမျိုးမျိုးကဒါကွဲပြားဟုတ်ကဲ့ကျွန်တော်တို့နေ့စက္ကန့်30လောက်နဲ့ဖြတ်ပြီးပါလားဥပမာဥပမာလေးနော်တိတ်အချိန်ကတ်သွားလို့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဗျအဓိကကတော့ဒီမိသားစုရဲ့နေ့စဉ်ဖြန့်နေပေါ့နော်မိသားစုရဲ့န ဟုတ်ကဲ့ဦးအောင်နေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life season အချိန်ကလည်းအကန့်အသတ်ဖြစ်ပြီးတော့ရပ်စေသွားလို့ပါကျွန်တော်ဒီမှာပဲညနာခွင့်ပြပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဦးအောင်နေ my issue စဉ်ညွန်းနဲ့ခြားအလုပ်သမားတွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဦးသားညွန်းဦးစီစဉ်တင်ဆက်တဲ့ daily life line အစီအစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပါမယ်
ယူကရိန်းကိစ္စနဲ့ပတ်သက်လို့ရုရှားသမ္မတပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အတိုက်ခံခေါင်းဆောင်ဘော်ရစ်နမ်ဆော့ဖ်အသက်ခံခဲ့ရပြီးတဲ့နောက်မှာဒီနက်ဖန်တမင်းငွေနေမှာကျင်းပဖို့စီစဉ်ထားတဲ့ချီတက်ဆန္ဒပြပွဲကိုရုရှားအာဏာပိုင်တွေကခွင့်ပြုလိုက်ပါတယ်သမ္မတပူတင်ကိုဆန့်ကျင်ကြောင်းပြသတဲ့အနေနဲ့တနင်္ဂနွေနေ့ဒီချီတက်ဆန္ဒပြပွဲမှာပါဝင်ကြဖို့အတွက်မစ္စတာနမ်ဆော့ဖ်ကတောက်ချာနေကတိုက်တွန်းခဲ့ပြီးမကြခင်မှာပဲမော်စကိုမြို့ထဲမှာတနက်နေ့ပြစ်တက်ခတ်ခဲ့ရတာပါနက်ဖန်ချီတက်ပွဲမှာဒီသူ့ကိုတတိယအောက်မေ့တယ်ဆိုတာကိုပြသဖို့အတွက်လူ9000အထိစုဝေးခွင့်ပြုတယ်လို့ရုရှားမြို့တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ထင်ရှားတဲ့အတိုက်ခံခေါင်းဆောင်တယောက်အသက်ခံခဲ့ရတဲ့အပေါ်မှာသမ္မတအိုဘားမားအပါအဝင်ကမ္ဘာခေါင်းဆောင်တချို့ကအပြစ်တင်ဝေဖန်ခဲ့ပါတယ်တခါဒီမြန်မာနိုင်ငံကဝါရီနိုင်ငံရေးသမားတယောက်လည်းဖြစ်မြန်မာလွတ်လပ်ရေးကြိုးပမ်းမှုမှာအရေးကြီးတဲ့နေရာတွေကနေပါဝင်ခဲ့သူတယောက်ဖြစ်တဲ့သခင်တင်မြတ်ဟာဒီကနေ့မနက်ပိုင်းကလူကြီးယောဂာနဲ့ကွယ်လွန်သွားပါတယ်။သခင်တင်မြတ်ရဲ့ဇာပနာကိုတော့ဒီမတ်လ2ရက်နေ့ကျရင်ရေဝေးသုတ်တံမှာပြုလုပ်မယ်လို့သိရပါတယ်ရှင်
။မတ်စုမြတ်မွန်ကသတင်းချင်းချုပ်ကိုပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်းထွင်းအင်ဂျင်နီယာကတော့ Gardis Binan ဖြစ်ပါတယ်။ဒီညအစီအစဉ်ကိုလိုင်းနိုမီတာ24 25 32 51 TikTok ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။ကျွန်တော်ညံဝင်းအောင်ပါ။သောရရှင်တွေအားလုံးငြိမ်းချမ်းတဲ့ညတညဖြစ်နိုင်ကြပါစေ။
This program has come to you from the Voice of America, Washington.